to the Voice of America in Burmese.
မင်္ဂလာညချမ်းပါပါပါရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2020ခုနှစ်မေလ19ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ရောကနေထုတ်လွှင့်ပေးနေပါပါရှင်ကျမအနံပါပါဒီညအတွက်ထိတ်သိမ်းရောက်တဲ့တွေကိုပြောပြပေးပါပါကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့လာမယ့်ရက်ပေါင်း30အတွင်းတူတက်မှုတွေရအောင်ထိထိရောက်လို့ဘူးဆိုရင်အမေရိကန်ပြည်တော်စုကထည့်ဝင်နေတဲ့ရမငွေတွေကိုလက်တလုံးရာရင်ရဆိုင်ထားရကနေအပြေးတိုင်ဖြတ်တောက်မဲ့အကြောင်းတမနာတော်နဲ့ထရမ်ကသတိပေးလိုက်ပါတယ
် I think they've done a very sad job in the last period
မကြာသေးခင်ကလာအတွင် WHO ရဲ့ဆောင်ရွက်ချက်တွေဟာစိတ်မကောင်းစရာဖြစ်ကြောင်းနဲ့အမေရိကန်ကနှစ်စဉ်ရမငွေဒေါ်လာတန်450ထောက်ပါနေပြီးတရုတ်နိုင်ငံက38တန်ပဲထည့်ဝင်နေပေမဲ့ WHO ဟာတရုတ်နိုင်ငံရဲ့ရုပ်သေးရုပ်ဖြစ်နေတဲ့အကြောင်းသမ္မတ Trump ကအင်ဂျူရောမှာသတင်းထောက်တွေကိုပြောဆိုလိုက်တာပါ WHO အကြီးအကဲ Tedros Ghebreyesus ကိုပေးပို့ခဲ့တဲ့စာထဲမှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကာလမှာပွင့်လင်းမြင်သာမှုလုံးဝမရှိတဲ့တရုတ်နိုင်ငံဘက်မှာ WHO ကရပ်တည်နေတယ်လို့လည်းပြောဆိုထားတာပါကိုရိုနာဗိုင်းရပ်စ်ကရောဂါတုံ့ပြန်ဆောင်ရွက်တဲ့နေရာမှာ WHO နဲ့ဥဆောင်သူတွေရဲ့အချင်းချင်းမှာရွေးနေလို့ရကြောင်းကမ္ဘာတစ်ဝန်းအကြီးအကျယ်ထိခိုက်နေတာနေရတယ်လို့လည်းသမ္မတ Trump ကစာထဲမှာပြစ်တင်ပြောဆိုထားတာပါ WHO ပြောခွင့်ရသူကတော့သမ္မတ Trump ရဲ့စာနဲ့ပတ်သက်လို့လက်တလောတုံ့ပြန်ပြောဆိုဖို့မရှိသေးပေမဲ့နောက်ပိုင်းမှာရှင်းရှင်းလင်းလင်းဖြစ်အောင်ဖြေရှင်းမယ်အကြောင်းဒီကနေ့ပဲသတင်းထောက်တွေကိုပြောဆိုခဲ့တာပါဒီချိန်ထဲမှာပဲတရုတ်နိုင်ငံချိုင်းဝန်ကြီးဌာနကလည်း WHO အတွက်အမေရိကန်ကတာဝန်ဝတ္တရားတွေကိုရှောင်လွှဲဖို့ကြိုးပမ်းနေနေတဲ့တရုတ်နိုင်ငံကိုအပြစ်တင်နေတာဖြစ်တဲ့ဆိုပြီးသမ္မတ Trump ရဲ့စာနဲ့ပတ်သက်လို့ဒီကနေ့ပဲတုံ့ပြန်ပြောဆိုထားပါတယ်။ COVID-19 ရောဂါကနေကပ်ကွက်ဖို့ငှက်ဖျားရောဂါပျောက်စေတောင်းနေတယ်လို့အမေရိကန်သမ္မတ Donald Trump ကပြောလိုက်ပါတယ်။ဆေးတောင်းနေတာတပတ်ခွဲလောက်ရှိနေပြီလို့လည်းမနေတော့ကပဲသတင်းထောက်တွေကိုပြောဆိုခဲ့တာပါ။hydrochloroquine စနစ်စင်ကိုနေစဉ်သွေးပြီးတောင်းနေပြီးတော့ကိုရိုနာဗိုင်းရပ်စ်ပေါ်ပုံမှန်စစ်တဲ့အခါတိုင်းပိုမတွေ့ရဘူးလို့လည်းပြောပါတယ်။ဒါပေမဲ့လည်းငှက်ဖျားဆင်းနဲ့ကုသပေးခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာတချို့အတွက်ကတော့အသက်အန္တရာယ်ကိုပါထိခိုက်နေတာတွေ့ကြရပြီးတော့ COVID-19 ရောဂါကုသရမှာငှက်ဖျားဆေးကထိရောက်မှုရှိမှရှိဆိုတာကိုလည်းသိပ္ပံနေကြခိုင်မာတဲ့အထောက်အထားတွေမရှိပါဘူး။အစားအသောက်နဲ့ဆေးဝါးစီမံကုကဲရေးဌာန FDA ကလည်း hydrochloroquine ဆေးဟာနှလုံးခုန်နှုန်းကိုထိခိုက်စေနိုင်တဲ့အတွက်ဆေးရုံတွေမှာပဲအသုံးပြုဖို့ပြီးခဲ့တဲ့လမှာတတိပိတ်ချက်ထုတ်ပြန်ထားတာပါ။ညက်ဖျားဆေးတောက်တာဟာကိုရိုနာဗိုင်းရပ်စ်မကူအောင်ကာကွယ်နိုင်တယ်ဆိုတာဟာလည်းတက်သေးထောက်ထားရမရှိသေးပါဘူး။သမ္မတ Trump ကတော့အိမ်ပြည်တော်ကဆေးဝါးနဲ့တိုင်ပင်ပြီးဆေးတောက်နေတာလို့ပြောဆိုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရောနေလာတာနဲ့အများအသောလားကန့်သတ်ထိန်ချုပ်မှုတွေဖြည့်လျှော့ပေးနေတဲ့အမေရိကန်မှာကားထုတ်လုပ်ရေးကုမ္ပဏီတွေလုပ်ငန်းပြန်စနေသလိုပဲဥရောပမှာလည်းစီးပွားရေးလုပ်ငန်းတွေပြန်ပြီးတော့ပတ်နေပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေအစောဆုံးကျုံခဲ့ရတဲ့နိုင်ငံတော်များမှာကူးစက်မှုတွေကျဆင်းလာပေမဲ့လူ့ရေဒုတတ်တဲ့တချို့နိုင်ငံတွေမှာတော့ကူးစက်မှုတွေမြင့်တက်လာနေပါတယ်။ကမ္ဘာမှာကူးစက်မှုသက်တမ်းခွဲကျော်နေအမေရိကန်ကအများဆုံးဖြစ်နေပြီးတော့ကူးစက်မှု3သိန်းနီးပါးနဲ့ရုရှားနိုင်ငံကတည်းကတတိယအများဆုံးဖြစ်တဲ့ဘရာဇီးနိုင်ငံမှာတော့ကူးစက်မှု2သိန်းခွဲကျော်ရှိနေပါတယ်။မက္ကဆီကိုနဲ့အိန္ဒိယနိုင်ငံမှာလည်းကူးစက်မှုတွေတိုးလာနေတာပါ။ကယောဂါတန်အလူလဲခံထားရတဲ့အရှေ့11ကအီရန်နိုင်ငံမှာတော့ဧပြီလတွင်ပုဂ္ဂိုလ်လူနာသစ်တွေဖြည်းဖြည်းကျသွားပေမဲ့မေလတိုင်းမှာတော့ပြန်တက်လာပါတယ်။အမေရိကန်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတချို့ပြန်ဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေသတိပေးနေပေမဲ့စီးပွားရေးလုပ်ငန်းတွေနဲ့လူမှုစာဝန်နေရေးအတွက်လုပ်ငန်းတွေပြန်ဖွင့်ဖို့သမ္မတဒေါ်နယ်ထရမ့်ကဖိအားပေးနေချိန်မှာပဲပြည်내အတော်များများမှာကန့်သတ်မှုတွေဖြည့်လျှော့ပေးနေပါပြီ။ဘရာဇီးနိုင်ငံအမေဇုန်တည်တော်ကြီးတွေကဌာနေတိုင်းရင်းသားတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေများလာနေတဲ့အတွက်အရေးပေါ်လူနာတွေကိုလေကြောင်းကနေခေါ်ထုတ်နေရပါတယ်။တနင်္လာနေ့ကစပြီးတော့လေယာဉ်နှဆင်းနဲ့အရေးပေါ်လူနာတွေကိုခေါ်ထုတ်နေပြီးတော့သတင်းကကိုဗစ် -19 လူနာတွေအတွက်ဖြစ်ပြီးနောက်သတင်းကတော့အခြားရောဂါနဲ့လူနာတွေအတွက်ဖြစ်တယ်လို့လည်းကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်။လေကြောင်းကနေခေါ်ထုတ်ခဲ့ရတဲ့လူနာတွေထက်က60ရာခိုင်နှုန်းကကိုဗစ် -19 လူနာတွေဖြစ်တယ်လို့လည်းပြောပါတယ်။ဘရာဇီးနိုင်ငံကအဓိကတိုင်းရင်းမျိုးနွယ်စုအဖွဲ့အစည်းတစ်ခုဖြစ်တဲ့ APIB ရဲ့အဆိုအရဒါဇင်နဲ့ချီတဲ့ဌာနတိုင်းရင်းသားအုပ်စုတွေကြားမှာ COVID-19 လူနာ540ကျော်ရှိတယ်လို့ပြောပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။မ မြန်မာနိုင်ငံမှာ COVID-19 တည်ပြီးလူနာသေသုံးဦးထပ်မံတွေ့ရှိခဲ့တာကြောင့်ယောဂကုသတုစုစုပေါင်း192ဦးရှိပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမေလ19ရက်မနေ့9နာရီချိန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မေလ18ရက်နေ့ကတက်ခွဲနမူနာစုစုပေါင်း969ခုကိုစစ်ဆေးခဲ့တာကအခုလို3ဦးမှာယောဂရှိကြောင်းတွေ့ရှိခဲ့တာပါ။ယောဂပိုးကုသခံရသူတွေရဲ့သုံးဦးစလုံးမလေးရှားနိုင်ငံကပြန်ရောက်လာတဲ့အမျိုးသားတွေဖြစ်ပြီးအသွာလာကန့်သတ်ခံထားရသူတွေလည်းဖြစ်ပါတယ်။တူဦးကတော့အသက်50အရွယ်ရှိပြီးမကွေးတိုင်းတောင်တွင်းကြီးမြို့နယ်ကဖြစ်ပြီးအသက်25နှစ်အရွယ်အမျိုးသားကရခိုင်ပြည်နယ်တောင်ကုန်းမြို့နယ်နဲ့အသက်20အရွယ်လူနာအမျိုးသားကတော့အေယာဝတီတိုင်းပန်းတနော်မြို့နယ်ကဖြစ်ပါတယ်။မေလ19ရက်နေ့ထိယောဂကုသခံရသူတွေက102ဦးကယောဂပိုးကင်းစင်သွားပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။မလာနောင်ပိုင်းကဆာလူတက်ခွဲနမူနာစုစုပေါင်း 15,000 ကျော်ကိုစစ်ဆေးခဲ့တာဖြစ်ပြီးစောင့်ကြည့်လူနာပေါင်းက 4,300 ကျော်ရှိခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။တက်ခွဲအတီးပြူလူနာတွေကဗိုင်းရပ်စ်ကြောင့်သေဆုံးတယ်လို့အတီးပြူကြေညာထားသူက6ဦးရှိပါတယ်ရှင်။COVID-19 ယောဂကုသမှုတွေကြုံနေရတဲ့အာရှနိုင်ငံတွေကအိန္ဒိယနိုင်ငံမှာတော့လူငယ်တွေ24နှစ်အတွင်းကုသသူ 4,980 အထိပြုလိုက်တဲ့အတွက်စုစုပေါင်းကုသသူ 3,000 ကျော်ရှိပါတယ်။သေဆုံးသူကတော့ 3,163 ယောက်ရှိပြီးပြင်လဲသက်သာလာသူက 38,000 လောက်ရှိပါတယ်။အိန္ဒိယနိုင်ငံမှာယောဂကုသမှုထိန်းချုပ်ဖို့အသွားအလာပိတ်ပင်ကန့်သတ်ထားတာတွေကိုမေလ31ရက်နေ့အထိတိုးမြှင့်တက်မှတ်ထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီကနေ့နောက်ထပ်ကူးစက်တဲ့သူ224ယောက်အတည်ပြုလိုက်တဲ့အတွက်စုစုပေါင်းယောဂကူးစက်ခံထားရသူ 12,900 ကျော်ရှိပါပြီ။သေဆုံးသူအရေအတွက်ကတော့သတင်းနှစ်ပတ်ကျော်အတွင်းမှာအနေဆုံးဖြစ်6ဦးသာရှိခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာ COVID-19 ယောဂကြောင့်သေဆုံးသူ838ဦးနဲ့ပြန်လည်သက်သာလာသူက2843ယောက်ရှိပါတယ်။စင်ကာပူမှာလည်းဒီကနေ့ COVID-19 လူနာသေ452ယောက်ကိုအထိပြုလိုက်တဲ့အတွက်အခုဆိုရင်သေဆုံးသူ22ယောက်အပါအဝင်စုစုပေါင်းယောဂကုသခံထားရသူ 28,900 ကျော်ရှိပါတယ်။မလေးရှားမှာတော့ဒီကနေ့ကုသသူလူနာအသစ်38ယောက်နဲ့စုစုပေါင်း 6,900 ကျော်ယောဂကုသခံထားရပါတယ်။သေဆုံးသူကတော့114ယောက်ရှိပါတယ်။ယောဂကုသသူလူနာသေးယောနေလာနေတဲ့ဂျပန်နိုင်ငံမှာတော့အရေးပေါ်အခြေအနေကြီးညာထားတာကိုဒီသတင်းမှတ်တွေရုပ်သိမ်းပေးဖို့အလားအလာရှိကြောင်းဒီကနေ့ထုတ်အစာဟီသတင်းစာမှာဖော်ပြထားပါတယ်ရှင်။အိန္ဒိယနိုင်ငံအရှေ့ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအင်အားပြင်းထန်တဲ့ cyclone မုန်တိုင်းဥတီတိုက်ခတ်လာနေတဲ့အတွက်ကန်ယူရန်ဒေတာကလူပေါင်းထောင်ပေါင်းရှိပြီးအာနာပိုင်းတွေကဘေးလွယာကိုရွှေ့ပြောင်းပေးနေရပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြင်းထန်နေတဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံစလုံးမှာစူပါဆိုင်ကလုန်းအမ်ဖန်ကြောင့်အကြီးအကျယ်ပျက်စီးဆုံးရှုံးမှုတွေနဲ့ထပ်ပြီးတော့ကြုံရနိုင်ကြောင်းကိုလည်းခန့်မှန်းထားကြပါတယ်။အိန္ဒိယမှာယောဂထိန်းချုပ်ရေးတိကျခွဲဆောင်ကြည့်ဖို့ပြင်ဆင်ထားတဲ့နေရာတွေကိုမုန်တိုင်းအရေးပေါ်ကိစ္စရေးစခန်းတွေအဖြစ်ပြောင်းလဲထားရပါတယ်။အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ကန်ယူတဲ့အနည်းတစ်ပိုင်းနေထိုင်သူတွေကိုကုန်းမြင့်ပိုင်းကိုပြောင်းရွှေ့ထားပြီးတယောက်နဲ့တယောက်ခတ်ခွာခွာနေကြဖို့နဲ့နှာခေါင်းစည်းတွေဝှစ်စင်ဖို့လဲတိုက်တွန်းထားပါတယ်။ Cyclone Mountain Amphan ဟာမနက်ဖြန်ပုံတခုနဲ့ကုန်းတွင်းပိုင်းကိုဝေရောက်တိုက်ခတ်မယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းထားပါတယ်။ဒီတိုက်နှုန်းတစ်နာရီ145မိုင်လောက်ရှိတဲ့မုန်တိုင်းဟာဆယ်စုနှစ်တစ်ခုအတွင်းအိန္ဒိယမှာအဆိုးဆုံးကြုံရတဲ့ Cyclone Mountain ဖြစ်လိမ့်မယ်လို့လဲမိုးလေဝသဌာနတာဝန်ရှိသူတွေကပြောပါတယ်။COVID-19 ကာယောဂါနဲ့ရင်ဆိုင်နေရတဲ့အိန္ဒိယမှာဧပြီလကစပြီးတော့ထိန်းချုပ်ကန့်သတ်ထားတဲ့အသွာလာကန့်သတ်ချက်တွေကိုတဖြည်းဖြည်းဖြေလျှော့ပေးနေတဲ့အချိန်မှာပဲအခုလိုအင်အားပြင်းစူပါဆိုင်ကလုန်းနဲ့ရင်ဆိုင်ရတာလည်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းမြင်းနဲ့ကန်ယူရန်ဒေသမှာ15နှစ်တာအတွင်းအဆိုးဆုံးမုန်တိုင်းအန်ဒီယန်နဲ့ကြုံရနိုင်တာမို့ကေဆေးကြီးလုပ်ငန်းတွေအတွက်ကြိုတင်ပြင်ဆင်နေကြပါတယ်ရှင်။တရုတ်နိုင်ငံအနောက်တောင်ပိုင်းမှာမနေ့နောက်ပိုင်းကအင်အားပြင်းလည်လှုပ်ခဲတာကြောင့်အနည်းဆုံးလူ4ဦးသေဆုံးပြီး23ဒဏ်ရာရရှိခဲ့ပါတယ်။ပြင်းအားရစ်စတာစကေးကအဆင့်ရှိတဲ့ငလျင်ဟာယူနန်ပြည်နယ်ခေါကြားဒေသကလူဦးရေ6တန်းကျော်နေထိုင်တဲ့ဇာဟုထောင်းမြို့အနီးမှာဗဟိုပြုလှုပ်ခတ်ခဲ့တာလို့တရုတ်နိုင်ငံမြေငလျင်ဌာနကဘူမိဗေဒပညာရှင်တွေကပြောပါတယ်။တရုတ်နိုင်ငံမှာမြေငလျင်တွေမကြာခဏလှုပ်လေရှိပြီးတောင်ထူထပ်တဲ့နိုင်ငံရဲ့အနောက်နဲ့အနောက်တောင်ဘက်ဒေသတွေမှာအများဆုံးလူလိရှိရပါ2008ခုနှစ်တုန်းကဇီချွန်ပြည်နယ်မှာလူပေါင်း 9,000 နီးပါးသေဆုံးခဲ့တဲ့ပြည်အား 9.9 ရစ်စတာစကေးရှိတဲ့ငလျင်ကတော့တရုတ်နိုင်ငံမှာအဆိုးဆုံးပဲဖြစ်ခဲ့ပါတယ်ရှင်အင်္ဂါနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြေညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကန်တာတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
COVID ကယောဂါကျတဲ့ကာလပြီးစီးပွားရေးနောက်ဆက်တွဲဆုံးကျိုးတွေကနေမြန်မာနိုင်ငံကိုပြန်လည်ထူထောင်ပေးနိုင်ဖို့ကမ္ဘာပံမှာပံမိုးရေးအစီအစဉ်တွေရှိနေရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါကျွန်တော်ကတော့ဇော်ထက်ပါ ၄၅နှစ်အတွင်းဦးမော်လာရဲ့မြန်မာစီးပွားရေးဟာကမ္ဘာလုံးဆိုင်ရာယောဂအကျင့်တွေအကြောင်းအခုနှစ်ထဲမှာကျသွားနိုင်တယ်လို့ကမ္ဘာဘဏ်ကခန့်မှန်းထားပါတယ်။ဒါကြောင့်လည်းမြန်မာအစိုးရနဲ့ပူးတွဲအကောင့်တွေဖော်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေမှာဘယ်အပိုင်းကနေငွေကြေးပံ့ပိုးနိုင်မလဲဆိုတာအစိုးရနဲ့ကမ္ဘာဘဏ်ကြားညှိနှိုင်းနေရရှိကြောင်းကမ္ဘာ့ဘဏ်မြန်မာရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်စိုးလင်းကပြောပါတယ်။မြန်မာအစိုးရနဲ့ကမ္ဘာ့ဘဏ်ပူးတွဲဆောင်ရွက်နေတဲ့ကျန်းမာရေးစွမ်းအင်စက်ပြိုးရေးပညာရေးကြီးလက်ဖွံ့ဖြိုးရေးဒီလိုကဏ္ဍတွေမှာသုံးဖို့ရတဲ့ဘဏ္ဍာငွေတွေကိုကိုဗစ်ကြောင့်ထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေမှာအရေးပေါ်သုံးစွဲဖို့နှစ်ဖက်ဆွေးဖြည့်ရှင်းနိုင်တဲ့နည်းလမ်းရှိကြောင်းလည်းသူကပြောပါတယ်
။စီးပွားရေးကလည်းဒီကောင်မှုကကိုကျွန်တော်တို့ရဖို့ပေါ့နော်ဌာနငွေရတဲ့အနေနဲ့ကျွန်တော်တို့ကမ္ဘာ့ဘဏ်ကနေပြီးတော့အခုလက်ရှိသက်ဆိုင်ရာဌာနဒီနေ့ဟောင်းနေတဲ့ပြည်နယ်လုံးကိုရှိရပေါ့နော်အဲ့ဒီ project တွေကနေပြီးတော့မှဒီပေါ်ဒီချိန်ချိန်လို့ရှိရင်ပြီးတော့မှခိုးပြီးတုံးကျွေးရအောင်ဆိုပြီးတော့အပိုင်းကဏ္ဍအခုနေနဲ့ထည့်ထားတာရှိရဲဆိုတော့အဲ့ဒီကဏ္ဍကနေဘယ်လိုတုံးနေလဲပေါ့ဘယ်လိုဘလောက်အထိဆွဲနေလဲဆိုတာဒါဒီပိုင်းနေရာတော့သက်ဆိုင်ရာဌာနနဲ့ကျွန်တော်ဆွေးနွေးနေရရှိပါတယ်
ကိုဗစ်ကယောဂရေးပေါ်တုံ့ပြန်ရေးအစီအစဉ်နဲ့ကမ္ဘာ့ဘဏ်ကချင်းငွေအမေရိကန်ဒေါ်လာတန်50မြန်မာနိုင်ငံကိုပေးထားပါတယ်။ပြီးတော့ကမ္ဘာ့ဘဏ်ရဲ့ကယောဂရေးပေါ်ပံ့ပိုးမှုအစီအစဉ်ကနေမြန်မာနိုင်ငံကတန်ဒေါ်လာ8000ကိုခွဲတန်းအနေနဲ့ရရှိအောင်ပါပါ။ကိုဗစ်အလွန်စီးပွားရေးပြန်ဦးမော်လာအောင်မြန်မာဆန်ဆန်အကျိုးဖြစ်မဲ့လုပ်ငန်းတွေကဏ္ဍတွေမှာအစိုးရကရင်းနှီးမြှုပ်နှံဖို့နိုင်ငံတကာငွေကြေးထောက်ပံ့တွေကိုလည်းဒီကဏ္ဍတွေမှာသုံးစွဲဖို့ပြောင်းစုလွတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်းကအကြံပြုပါတယ်။
ဒီအနေနဲ့ထက်လည်းပဲအကောင့်တွေပေါ်နိုင်တယ်။သူအများစုအတွက်အကျိုးဖြစ်ထွန်းနိုင်တယ်ဆိုတဲ့ဥစ္စာမျိုးတွေကိုဥစားပြီးပြီးတော့ဒါလုပ်ရမယ်ပေါ့နော်။ဟိုတော်ရစ်လုပ်ငန်းကြတော့ဒါသူကလည်းလုပ်ထားတယ်။ဒါသူကတော်တော်လေးတည်းဖြိတ်လိုက်သွားတာမှန်တယ်။သို့တော်လည်းပဲသူကတော်တော်နဲ့ညံ့ညံ့ပြန်ပြီးတော့ဒါအကျိုးမြတ်ပြန်မပေါ်နိုင်ဘူးလုပ်ငန်းပြန်မပေါ်နိုင်ဘူး။ဘာဖြစ်လို့လဲဆိုတော့နိုင်ငံခြားတိုင်းပြည်တွေမှာပါဒီကိုဗစ်ကတော်တော်လေးဆိုးနေတာ။ဟိုကဖြိတ်ွက်ဖြစ်လာမယ်ဥစ္စာမျိုးကိုဥစားပြီးပြီးတော့လုပ်ရမယ်။
COVID-19 ကယောဂတန်ခန်းစားရတဲ့နိုင်ငံတွေကနွမ်းပါသူတွေကိုပံ့ပိုးဖို့စီးပွားရေးလုပ်ငန်းတွေပြန်ထူထောင်ပေးနိုင်ဖို့ကမ္ဘာ့ဘဏ်အနေနဲ့လာမယ့်15လအတွင်းမှာအမေရိကန်ဒေါ်လာ160ဘီလီယံလောက်သုံးဖို့ရှာထားပါတယ်။ပြီးတော့အတိုးနှုန်းနည်းနည်းနဲ့ငွေချေးပေးနိုင်ဖို့ဒေါ်လာ50ဘီလီယံရှာထားတာလည်းရှိပါတယ်။ကမ္ဘာ့ဘဏ်ရဲ့ထုတ်ပြန်ချက်အရဆိုရင်2005-2019 10နှစ်ကျော်အတွင်းမြန်မာနိုင်ငံရဲ့ဆင်းရဲနွမ်းပါမှုနှုန်းကထက်ဝက်လောက်ကျသွားရဆိုပေမဲ့ပဋိပက္ခဖြစ်တဲ့ဒေတာတွေရှိနေတာကတူတက်ဖို့ကြီးမားတဲ့အဟန့်သားတွေလို့ပြောပါဗါး2018-2019မှာမြမစီးပွားရေးတူတက်မှုနှုန်းက 6.3% ကနေကိုဗစ်ရောဂါအကျက်သေးကြောင်းအခုနှစ်ထဲမှာ200ခန့်နှုန်းထိုးကျသွားနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ
မလေးရှားနိုင်ငံကနေပြန်ဝင်လာသူတချို့ကိုဗစ် -19 ပိုးရှိတာကိုစမ်းသပ်တွေ့ရှိရတာကြောင့်နိုင်ငံခြားကပြန်ဝင်လာကြတဲ့အမြန်မာတွေကိုတိကျစောင့်ကြည့်နေတဲ့ quarantine center တွေမှာကျန်းမာရေးအဖြစ်ကင်းအောင်ဘယ်လိုစီမံထားသလဲဆိုတာနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုပြောပြပါမယ်။ကျွန်မအိမ်တနာထွန်းပါ။အခုလက်ရှိတရုတ်မလေးရှားစင်ကာပူစတဲ့နိုင်ငံတွေကနေမြန်မာနိုင်ငံကိုပြန်ဝင်လာကြတဲ့သူတွေကိုသက်ဆိုင်ရာတိုင်းနဲ့ပြည်နယ်အလိုက် quarantine center တွေမှာတိတန့်စောင့်ကြည့်ထားပါတယ်။ဒီလိုအသွာလာကန့်သတ်စောင့်ကြည့်ထားသူတွေထဲကမလေးရှားနိုင်ငံကနေပြန်လာတဲ့မြန်မာနိုင်ငံသား9ဦးမှာ COVID-19 ရောဂါပိုးတွေ့ရှိခဲ့တာပါ။ဒါကြောင့်ဒီတိသန့်စောင့်ကြည့်ထားတဲ့နေရာမှာရောဂါပိုးကူးစက်မှုမရှိအောင်ဘယ်လိုစီမံဆောင်ရွက်ထားသလဲဆိုတာအေယာဝတီတိုင်းဒေသကြီးကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကို VOE ကမေးကြည့်ပါရစေ။
ဒီလိုနိုင်ငံများကလည်းအန္တရာယ်ရှိတော့အများနဲ့တယောက်ခန်းတိသန့်ထားတယ်။တယောက်ခန်းပဲလေ။ဒါသူ့ခန်းနဲ့ဒီထားတယ်။ဒါသူ့သူ့အနေနဲ့ဒီခွဲခြားရတာပေါ့။အဲ့ဒီကတူတူလေးမတ်စတာခံထားရတော့ဟင်းကြဲလေသူခမပြတာတောက်ရတာတက်ပြီးပါတယ်အဲ့တော့ဒီဘေးအစားပါကလည်းသူခံဒီစားဆူဆူပေါ်ဆက်လို့မရဆိုတော့အတော်လေးကဒီကွာလတီစင်တာတွေမှာမပြတ်ပြတ်ပြောင်းမပြောင်းအောင်စီစဉ်ထားပါစီစဉ်ထားတာပါနော
် quarantine center တွေမှာယောဂပိုးရှိသူတွေနဲ့အတူနေထိုင်ခဲ့ရတဲ့အတွက်ယောဂပိုးစင်ပွားကူးစက်ခံရမှာကိုစိုးရိမ်နေကြတာတွေရှိပေမဲ့ဒီလိုတီးတန့်စောင့်ကြည့်ထားတာမျိုးကလူမှုပတ်ဝန်းကျင်တစ်ခုလုံးအတွက်အကျိုးရှိစေတယ်လို့မကွေးတိုင်းဒေသကြီးကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတောင်းလိုင်ကပြောပါရယ
်ဒီကားပြန်ဒီမလေးပြန်ရောထိုင်းပြန်ရောတရုတ်ပြန်ရောဒီလိုဟွာတွေကိုမပို့ဘူးပေါ့ဟိုရွာတွေကဖုန်ကြီးကြောင်းလို့ပါတော့မပို့ဘူးအကုန်လုံးကိုကျွန်တော်တို့ရဲ့ဒီဘက်စင်တာတွေမှာပဲထားတယ် specialty quarantine ရဲ့အကျိုးကြောင်းမလို့ဆရာတို့ဒီအဲ့ဒီပညာရေး college တစ်ခုလုံးပြီးနေတယ်ဘယ်လူမှပြင်မလူဘယ်သူမှလည်းတက်လို့မရအဲ့ဒါ specialty quarantine ရဲ့ကောင်းတဲ့အချက်တွေပေါ့အတွင်းမှာရေးတူထိုးရလို့ပါလို့အဲ့ဒီအတွင်းကလူတွေချင်းချင်းဖြစ်တာကတော့အဲဆိုးကွက်လို့ပြောရင်တော့ရပါမယ်လူမှုပတ်ဝန်းကျင်နဲ့တွေ့ရင်တော့အဲ့ကောင်အရန်ကောင်းတဲ့အချက်ပဲသတိ
မလေးရှားစင်ကာပူအပါအဝင်ကက်ယောဂါကြောင့်နိုင်ငံတကာမှာတိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုဒီရပိုင်းတွေမှာကယ်ဆယ်ရေးလီရင်တွေနဲ့အစိုးရကတာဝန်ခံပြီးပြန်လည်ခေါ်ယူနေတာပါလီချန်းကတစင်းဒီလိုအစီအစဉ်နဲ့ပြန်လည်ရောက်ရှိလာသူမြန်မာနိုင်ငံသားကအခုအချိန်ထိဆိုအရင်အရေးအတွက်စုစုပေါင်းက2082ဦးရှိပါတယ်သူတို့ကိုရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုရောက်ရှိချိန်ကစလို့လူဝင်မှုကြီးကြပ်ရေးကျန်းမာရေးနဲ့အာကစားဝန်ကြီးဌာနတို့ကနေထုတ်ပြန်ထားတဲ့သတ်မှတ်ချက်တွေနဲ့အညီတိကျသတ်မှတ်ထားတဲ့စောင့်ကြည့်နေရတွေဒါမှမဟုတ်သတ်မှတ်ထားတဲ့ဟိုတယ်တွေမှာ21ရက်အသွာအလာကန့်သတ်ထားပါတယ်။လက်ရှိမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံထားရသူစုစုပေါင်းက192ဦးရှိနေပြီးသေဆုံးသူ6ဦးနဲ့ပြန်လည်သက်သာလာသူ101ဦးရှိပါတယ်ရှင်။ကျွန်မအိမ်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ဘာသာရေးအကိစ္စတဲ့မိထီလာမျိုးမှာတော့လူမှုကွန်ရက်ပေါ်မှာတန်ဃာတော်တွေကိုဝေဖန်ဆဲဆိုသူတဦးကိုအရေးယူပေးဖို့တောင်းဆိုရာကနေလူစုလူဝေးနဲ့ထိရခတ်တဲ့အခြေအနေဖြစ်ခဲ့တာကိုပြောပြချင်ပါတယ်။2020-2021စာသင်နှစ်အတွက်အခြေခံပညာသင်ယူတွေထဲမှာမျိုးဆက်ပွားကျန်းမာရေးသင်ယူအသစ်ထည့်သွင်းဖို့ပညာရေးဝန်ကြီးဌာနကစီစဉ်ထားခဲ့မှုအပေါ်ဝေဖန်ရေးသားခဲ့တဲ့တန်ဃာတော်တွေကိုပြန်လဲဝေဖန်ရှုံချတဲ့အရေးအသားတွေတင်ခဲ့သူနဲ့ပတ်သက်လို့မိထီလာမျိုးမှာလူစုလူဝေးဖြစ်ပွားခဲ့ရတာပါလူစုလူဝေးဖြစ်ပွားခဲ့တဲ့နေရာကမန်းလေးတိုင်းမိထီလာမျိုးနဲ့အောင်စေရရက်ကွက်ကကိုနဝင်းကျောင်းတိုင်မှာဖြစ်ပါတယ်ဒီကနေ့မနက်ပိုင်းကလူမှုကွန်ရက်မှာရေးသားခဲ့တဲ့အဲ့ဒီအကောင့်ပိုင်ရှင်ဘက်ကဝင်းချတောင်းမှန်ပွဲပြုလုပ်နေချိန်ကျောင်းတိုင်အတွင်းမှာမျိုးကန်လူစုတွေလူစုလူဝေးနဲ့ရောက်လာပြီးစိတ်နှံ့မှုမရှိတဲ့အကြောင်းအရေးယူပေးဖို့အော်ဟစ်တောင်းဆိုရာကနေလူစုလူဝေးဖြစ်ပွားခဲ့ရတာဖြစ်တယ်လို့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကမိတီလာလွှတ်တော်ကိုယ်စားလှယ်ဦးစိုးတန်းက VOA ကိုပြောပါတယ
်ဒီနေ့မနေ့က9နာရီတိုင်းတိုင်းကိုကိုယ်တိုင်တောင်းပန်မယ်ဆိုပြီးတော့စီစဉ်ကြရတယ်ဒီနေ့ကတော့ကိုနဝင်းတောင်းပါပဲအမျိုးလုံးကလာပြီးတော့လာဆောင်ကြတာပေါ့လာကြည့်ကြတာပေါ့ဒါနဲ့တင်းတက်တွေကတောင်းပန်ရုံနဲ့ဆိုကျင်းနိုင်ဘူးအသေးစကားလည်းမဟုတ်ဘူးညီမျိုးစုံနဲ့ရေးရမလို့မကျင်းနိုင်ပါဘူးကျုံရောဖြစ်ခဲ့အခါကျတော့နောက်ဆုံးကျတော့ဒီသားဆိုင်ရာအုပ်ချုပ်ရေးသမားကြီးအာဏာပိုင်တွေနဲ့သာသနာကြီးနဲ့ပုံပြီးတော့ဒီထဲကြီးသွားလာမှာဆိုလို့အဲကျော်ကတုံ့ပြန်တဲ့ကိုမိတီလာရဲစခန်းထဲမှာပဲစစ်တာကနာထိန်းသိမ်းထားတယ်သူလေးလေးဖြစ်တဲ့အခါကျတော့ရဲစခန်းသွားတယ်ဆိုရဲစခန်းလိုက်ကြတာပေါ့မြို့ကအားတွေကဒီထဲပုံပြီးမနိုင်မနှီးပြီးဖြစ်လာမှာစိုးရိမ်တဲ့အတွက်အာဏာပိုင်တွေနဲ့တိုက်ပင်ပြီးတော့မှမန္တလေးကိုခိတ္တကနာပြောကြအောင်ချိန်ဆိုင်ကြတယ
်မနေ့ကမေ18ရက်နေ့တုန်းကလည်းအကောင့်ပိုင်ရှင်မိဘတွေဘက်ကကိုနဝင်းကျောင်းတိုက်ကိုလာပြီးမျိုးမိမျိုးဖအချို့ကိုလာရောက်တောင်းပန်ပေးမယ်တောင်းပန်နေချိန်ကာယကံရှင်ကိုရင်မပါဝင်ခဲ့အပြင်အဲ့ဒီလိုတောင်းပန်နေချိန်အတွင်းမှာပဲကာယကံရှင်ဘက်ကထပ်မံပြီးဘာသာရေးထိပါတဲ့စာသားတွေတင်လာခဲ့တဲ့အတွက်ဒီကနေ့မှာကာယကံရှင်ကိုပါခေါ်လာပြီးလာရောက်တောင်းပန်ဖို့မျိုးမိမျိုးဖတွေကထပ်မံစေခိုင်းခဲ့တာဖြစ်တယ်လို့မန္တလေးမြို့ကတက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ဦးခင်ကိုလက်ကပြောပါတယ
်လူတစားရဲ့ဘာသာသာသနာကိုသူကမဟုတ်မမှန်ဆွတ်ဆွဲပြီးတော့တနေရေးသားတာပေါ့နော်တနေရေးသားတာအွန်လိုင်းပေါ်မှာသူကိုနိုင်ကလည်းဝန်ခံပါတယ်ကျောင်းစီမှာဗီဒီယိုဖိုင်တွေဝန်ခံတဲ့ဟာတွေလည်းရှိပါတယ်အဲသူကမူးလို့ရေးတာပါတယ်ရောပေါ့လားအများကြီးပေါ့နော်ဒါပေမဲ့လည်းဘောထဲမှာရှာကြည့်တော့ရေကျက်ရှိရှိရေးသားတာကြီးလည်းတွေ့ရှိရတဲ့အတွက်လူမှုကိုနာကြီးရဲ့စိတ်စစ်ပေါ်အောင်ရေးသားတာစီဒီနိုင်ငံရေးလှုပ်ရှားမှုတွေရဲ့ဒီဘာသာရေးကိုဇက်သွင်းခံပြီးတော့မှပို့ပြီးတော့မှဘာသာရေးအထီးကျုံဖြစ်သွားမှာဘူးပဲကျွန်တော်တို့ကစိုးရိမ်လာတာပါပဲအခုလိုမျိုးလူမှုကနေပြီးနာကြီးတိတ်မဖြစ်အောင်ဒါတင်နှံ့အောင်လို့တရားဆွဲဆိုလိုက်တာဖြစ်ပါတယ်ကျွန်တော်တို့အဲ့လိုပဲသုံးသပ်ပါတယ်ဗ
ျအကောင့်ပိုင်ရှင်ဖြစ်သူတောင်းမန်တဲ့အပေါ်တန်ဃာတော်တွေဘက်ကခွင့်လွှတ်ခဲ့တယ်လို့သူ့အနေနဲ့အရက်ကြောင့်အခုလိုစိတ်လွတ်ကရေးသားခဲ့မိတာဖြစ်တယ်လို့ဝန်ခံခဲ့တဲ့အကြောင်းဥခင်ကိုလက်ကဆိုပါတယ်ဒီလိုတစ်ဖက်နဲ့တစ်ဖက်ချိန်နေခဲ့ပေမဲ့အချို့သောမျိုးကန်တွေဘက်ကအရေးယူဖို့တောင်းဆိုခဲ့တာတွေရှိခဲ့ရာကအခုလိုလူစုလူဝေးဖြစ်ခဲ့တာဖြစ်ပြီးအကောင့်ပိုင်ရှင်ကိုအရေးယူနိုင်ဖို့အတွက်ရဲတပ်ဖွဲ့ဝင်တွေကခေါ်ဆောင်ခဲ့ချိန်မျိုးကန်လူတို့ကဂဲများနဲ့ဝိုင်းပောက်ခဲ့တယ်လို့သူကပြောပါတယ်။တန်ဃာတော်တွေနဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကအကြေယုံမဖြစ်အောင်ထိမ့်သိမ်းပေးခဲ့ရပြီးဒီလိုဖြစ်စဉ်ကြောင့်တာဝန်ရှိသူအချို့ထိခိုက်ဒဏ်ရာရရှိခဲ့ကအကောင့်ပိုင်ရှင်ဖြစ်သူကိုအရေးယူဆောင်ရွက်နိုင်ဖို့လုံခြုံရေးများနဲ့မန္တလေးကိုပို့ဆောင်ထားတယ်လို့သတင်းတွေထွက်နေပေမဲ့ VOA ဘက်ကတော့တီးခြားအတည်ပြုချက်ရယူနိုင်ခဲ့ခြင်းမရှိပါဘူး။မြို့နယ်သာသနာရေးအဖွဲ့ကဥကိုကိုအောင်ကတော့အကောင့်ပိုင်ရှင်ကိုသာသနာကိုညှိနှိုင်းစေမှုနဲ့အရေးယူဖို့ပြင်ဆင်နေတယ်လို့ VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်
။ကျွန်တော်ဘက်ကကျွန်တော်ကတရားစွဲဆိုဖို့ပဲရှိတာ။ဟုတ်။အဲကျန်တဲ့ဟာတော့ကျွန်တော်မတည်ဘူး။ကျွန်တော်ဘက်တော့ဒီသာသနာညှိနှိုင်းစေမှုနဲ့195ကအကြီးနဲ့ပေါ့နော်။195ကအကြီးနဲ့ဆွဲလာပဲရှိပါတယ်ကျွန်တော်က။
ပြည်ရဲ့2013မလကမိထီလာမြို့နယ်မှာဘာသာရေးအဓိကယုံတစ်ခုဖြစ်ပွားခဲ့ပြီး အဲ့ဒီတော့အစိုးရရဲ့တည်င်းထုတ်ပြန်ချက်တွေအရဒဏ်ရာရသူလူပေါင်းအယောက်40နီးပါးရှိခဲ့တယ်လို့သာသနာရေးအဆောက်အအုံ15လုံးနီးပါးနဲ့နေအလုံးပေါင်း130လောက်ပျက်စီးခဲ့ရပါတယ်ဒီလိုအခြေအနေတွေကြုံခဲ့ရတာကြောင့်နောက်ထပ်ပြဿနာတွေထပ်မဖြစ်ဖို့မြို့ကန်တွေကလိုလားနေကြပါတယ်ရှင်ကျမမိခါပါရန်ကုန်ကနေဒီတည်င်းကိုပေးပို့ထားတာဖြစ်ပါတယ်ရှင်
ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့အမ်ဖန်ဆိုင်ကလုန်းမုန်တိုင်းဟာဒီကနေ့နေ့လယ်ပိုင်းအချိန်မှာအနည်းငယ်အာရုံကျသွားပေမဲ့လေတိုက်နှုန်းဟာမိုင်130လောက်ရှိနေပြီးမြမကန်ယူတန်းကိုမုန်တိုင်းအချိန်ဘလို့တက်ရောက်နိုင်လဲဆိုတာကိုမေးမြန်းထားပါတယ်ကျွန်တော်မိုးစော်ပါအမ်ဖန်မုန်တိုင်းဟာလက်ရှိစူပါဆိုင်ကလုန်းမုန်တိုင်းအဆင့်ကလည်းအလွန်အလွန်အားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းအဆင့်ကိုရှော့ကျသွားတယ်လို့မိုးလေဝသနဲ့ဇရဗေဒညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးက VOA ကိုပြောပါတယ
်ဒီနေ့ကျွန်တော်တို့နိုင်ငံတိုင်းကကျွန်တော်တို့ဒီဘဏ္ဍာရေးအမှတ်စဉ်ဖြစ်ပြောကျွန်တော်တို့ပြောပြရအောင်ပါလေအဲ့မှာတော့ဒီစူပါဆိုင်ကလုန်းမုန်တိုင်းကနည်းနည်းအားရောပါတယ်နော်အားရပါပြီလို့မှကျွန်တော်တို့အလုံးတော့အားကုန်တော့စက္ကလုံးမှနိုင်ရစင်ပါတော့အားရပါလိမ့်ချမ်းရှိရတယ်မရှိမှတော့ဒီမှာအနေလုံးလေးတိုင်းလုံးအနေနဲ့နိုင်130ပေါ့နော်140ရနေရော130ဒီဒီနိုင်တော့ရောက်ကြပါတော့လေဒီကတော့ဒီအခုကြည့်နေရတော့တနအီ9မိုင်လုံးနေပြီပေါ့နော်
မုန်တိုင်းဟာမူလလမ်းကြောင်းအတိုင်းမြောက်အရှေ့မြောက်ဘက်ကိုဆက်လက်ရွေ့ရှားနေပြီးအိန္ဒိယနိုင်ငံအနောက်ဘင်္ဂလားပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားကနေ20ရက်နေ့ညနေပိုင်းမှာကုန်းတွင်းကိုဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။အမ်ဖန်ဆိုင်ကလုန်းမုန်တိုင်းဟာမြန်မာနိုင်ငံကိုဥမတီတာကြောင့်အဝါရောင်အဆင့်သတ်မှတ်ထားပေမဲ့မုန်တိုင်းရဲ့အရှိန်ဟာမြန်မာကာယူရန်ဒေသကိုတက်ရောက်မှာဖြစ်ကြောင်းလည်းဒေါက်တာကျော်မိုးဦးကဆက်ပြောပါတယ
်။မုန်တိုင်းအရှိန်ရောက်လို့ကျွန်တော်တို့ဒီဒီမှာကျောင်းရံဒီကနေ့ညောင်းကျောင်းရံခံကျောင်းရံရှောင်းနေကျောင်းရံနေမှာတော့ပြန်ဖန်ရံမိုးတက်နေကြပြီးအနိုင်ကြီးရနေတိုင်းတော့ပြန်လာတယ်။ဒီမိုးတက်နေကြတဲ့ဒီမှာလည်းညီညီနေရတနာယူပြီးတော့ငမ်းမယ်တော့တိုင်နေမှာ။ဒီတိုင်းကတော့ဒီညောင်းကျောင်းရံခံကျောင်းရံရှောင်းမှာတော့ဆယ်ပြည်ကနေပြောက်ပြီးတော့ရှိရတယ်။
မုတ်တမကွေမွန်တနင်္သာရီကံယုတန်းတစ်ချောင်းမှာတော့မုတ်တုံလီနဲ့တူမုန်တိုင်းတက်ရောက်မှုကြောင့်မိုးတက်လေပြင်းကြာရောက်နိုင်ကြောင်းလေတိုင်နှုန်းတနာရီ35မိုင်ကနေမိုင်40အထိရှိနိုင်ပြီးလှိုင်းမြင့်10ပေကနေ10ပေလောက်အထိရှိနိုင်ကြောင်းခန့်မှန်းထားပါတယ်မုန်တိုင်းရဲ့အရှင်ကြောင့်ဒီလ19ရက်နေ့ကနေ21ရက်နေ့အထိတိုင်းဒေသကြီးနဲ့ပြည်နယ်အတော်များများမှာမိုးရွာနိုင်တယ်လို့ရခိုင်ချင်းစကိုင်းနဲ့ကချင်မှာနေရာကွက်ပြီးမိုးကြီးနိုင်ကြောင်းလည်းခန့်မှန်းထားပါတယ်မုန်တိုင်းဖြတ်တန်းရလမ်းကြောင်းနဲ့အနီးဆုံးဖြစ်တဲ့ရခိုင်ပြည်နယ်မှာတော့ဒီကနေ့နေ့ခင်းအထိလေပြင်းတိုက်ခိုက်တာမိုးရွာတာမရှိသေးပါဘူးရခိုင်ပြည်နယ်စစ်တွေမြို့မိုးလေဝသနဲ့ဇလားဘေဒညွှန်ကြားမှုဦးစီးဌာနကတော့ဒီရက်ပိုင်းအတွင်းပင်လယ်ပြင်မထွက်ဖို့အတွက်သတိပေးထားကြောင်းဌာနရဲ့ဦးစီးရာရှိဦးကျော်စွေကပြောပါတယ်
။ကျွန်တော်တို့မိုးတလကကြီးအဲသတိပေးတဲ့အနေနဲ့ကျွန်တော်တို့ပင်လယ်ပြင်မထွက်ဖို့ပေါ့နော်။ငါးဖက်နာရီကျွန်တော်တို့အဲဒီတည်ယူပို့ဆောင်ရလို့လည်းဘယ်နေကြလို့လဲ။ငါးဖက်ရီတွေတော့ကျွန်တော်တို့ဖိတော့ပြည်သူတွေတဲ့ပေါ့နော်။အဲ့ဒီမျိုးကျွန်တော်တို့မတော်ဘူးတော့ကျွန်တော်တို့ကအဲ့ဒီနေဆိုးရရောခင်ရင်ဆိုးရရောဒီနေ့အခေတုံးဆိုးကျနာအကုန်လုံးပို့ထားတာရှိပါလားသူတို့ခက်ခါလေအကုန်လုံးလမ်းလျှောက်တာရှိတယ်လို့ကျွန်တော်တို့သိရပါခင
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကတော့မုံတိုင်းနဲ့ပတ်သက်ပြီးသတိပေးချက်တွေထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်မှာဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်ချိန်မှာ COVID-19 ကူးစက်ရောဂါကာကွယ်ရေးအတွက်ထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုတိတိကျကျလိုက်နာဖို့ကိုလည်းတိုက်တွန်းထားပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ရခိုင်ပြည်နယ်စစ်သွေးမြို့ဆက်စုံစုရပ်ကွက်ကကျူးကျော်အိမ်ပေါင်း1255လုံးကိုအချိန်3လသွင်းဖယ်ရှားပေးဖို့မြို့နယ်အာဏာပိုင်တွေသတိပေးထားတဲ့ကြောင်းတင်ဆက်ပေးသွားမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါစစ်တွေမြို့စစ်ရုံစုရက်ွက်ဟာရခိုင်ကရိုဟင်ဂျာမူဆလင်တွေနေထိုင်ခဲ့တဲ့ရက်ွက်ဖြစ်ပြီး2012ခုနှစ်ရခိုင်မြောက်ပိုင်းအချမ်းဖတ်မှုပဋိပက္ခတွေမှာအဲ့ဒီဒေသခံမူဆလင်တွေတိမ့်ချောင်သွားတဲ့နောက်အနေနဲ့ရရကလူတွေအခြေချဝင်ရောက်လာတာ9နှစ်ကျော်လာပြီဖြစ်ပါတယ်။စစ်ရုံစုရက်ွက်ကမီးလောင်ပြင်းနေရမှာကျူးကျော်ဆတ်လုထားတဲ့အိမ်ခြေ1200ကျော်ကိုအချိန်3လသွင်းဖယ်ရှားဖို့စစ်တွေမြို့နယ်အုပ်ချုပ်ရေးမှူးကနေအမိန့်ထုတ်ပြန်ထားတယ်လို့စစ်တွေမြို့အနောက်တကားဒေသကူညီဆောက်ရှောက်ရေးဖွဲ့ခေါင်းဆောင်ဦးအောင်သေးကပြောပါတယ
်ဒီလ4ရက်နေ့ကနေစပြီးတော့ဒီ August 15ရက်နေ့ထိ target တစ်ခုပေးထားတယ်ဆိုတော့အဲ့ကြားထဲမှာပြန်ဖြိုပြန်ပေးရမယ်ပြန်ထွက်ပေးရမယ်ဆိုပြီးတော့စာထုတ်တာရှိတယ်ဆိုတာကလည်း
ဒီအမိန့်ကိုပြီးခဲ့တဲ့မေလ14ရက်နေ့ကမြို့နယ်အုပ်ချုပ်ရေးမှူးအမိန့်နဲ့ထုတ်ပြန်ခဲ့တာပါ ကျူးကျော်အိမ်ဆောက်လုပ်ထားတဲ့သူတွေအနေနဲ့မိုးရာသီတွင်ပြောင်းရွှေ့ရမယ့်အခြေအနေကြောင့်အခက်တွေ့နေတယ်လို့ဦးအောင်သေးကဆက်ပြောပါတယ
်။ပြဿနာဖြစ်ပြီးနောက်ပိုင်းမှာတောင်းအလီတွေထွက်ပြေးသွားတဲ့နေရာဆိုပြီးတော့ဆိုးရွားကတားမိတာတဲ့နေရာလေအဲ့ဒီနေရာကစကလေးကမနေရဘူးဆိုရင်လည်းမနေရဘူးရှင်းရှင်းလင်းလင်းဆိုးရွားကစားခဲ့ရမှာဒီမှာအခြေထိုင်တလို့ဖြစ်တော်ပြီးဒီအချိန်ကြာပါပြီမှစိတ်ဒါကိုဖြေရမယ်ဖြူရမယ်ဒီအာက်ဒက်ဆိုတာလည်းမိုးတော်တော်ရော်တဲ့အချိန်နဲ့ဖြစ်နေပြီလက်ရှိဒီသူတို့ဒီနေတဲ့နေရာတွေနှိမ့်စားစုတွေကတော်တော်အခက်ကြီးဖြစ်သွားတာပေါ့နော်အဲ့လိုမျိုးတွေဖြစ်နေရတယ
်ကျူးကျော်အိမ်ဆောက်လုပ်ထားတာ1250ကျော်လို့ဆိုပေမဲ့လည်းတကယ်ကျူးကျော်ဆောက်လုပ်ထားတဲ့အိမ်ကြီး3000နဲ့မှရှိနေပြီဒီလိုအိမ်ခြေတွေဖြိုဖျက်ပြီးရင်ဘယ်လိုနေရာချထားပေးမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးစစ်သွေးမြို့နယ်အုပ်ချုပ်ရေးမှူးဦးအောင်စောဦးကိုဆက်သွယ်ခဲ့ရမှာတော့အစီအွေတွေရှိနေကြောင်းဖြေကြားခဲ့ပါတယ်2012ခုနှစ်ဇွန်လတွင်လူမျိုးပါရာရေပတိပကကြောင့်စစ်ရောက်စုကြခွက်ကနေအိမ်တွေမိရှုခံခဲ့ရပြီးဒေသတွင်းမူဆလင်သသိန်းကျော်ဟာစစ်သွေးမြို့နောက်ဘက်ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်တက်ကပြင်းဒုက္ခတဲ့စခန်းမှာခိုးလို့နေရတဲ့စက်ရုံဆွေရက်ွယ်အုတ်ချုပ်ရည်မှုဟာဥမောင်လေးကတော့ကျူးကျော်သူတွေကိုဖယ်ရှားမဲ့ဆောင်ရွက်ချက်ကိုထောက်ခံကြောင်းဆိုပါတယ
်ကျွန်တော်တို့ဘိုးမြန်မှာကိုတွားနေစင်တာပေါ့ဆွေကလောက်တဲ့လောကကျွန်တော်တို့ကပြောပါတယ်ဒါကျွန်တော်တို့ကအမြတ်အမတာဆောင်တဲ့လောကကျွန်တော်တို့ပြင်ဆင်ပါတယ်
လူမျိုးပါရာရေးသွင်းဆောင်ပဋိပက္ခတွေကြောင့်စစ်သွေးကြောက်ဖြူမြေပုံပေါက်တော်ရတိတ်တောင်မြို့နယ်ကမူဆလင်သသိန်းခွဲကျော်ဟာစက်ကေပြင်ဘော့တူဖာတဲချောင်းအုံတော်ကြီးချမ်းနာကုန်းအစရှိတဲ့ဒုက္ခသည်စခန်းတွေမှာခိုးလုံနေရဆဲဖြစ်ပြီးမူလနေရရင်းကုန်မှာပြန်နိုင်ကြသေးဘူးလို့ဥမောင်လေးကဆိုပါတယ်ဒီလိုဆောင်ရွက်မှုဟာရိုဟင်ဂျာမူဆလင်တွေပေါ်လူမျိုးသုံးသပ်ဖြတ်မှုနဲ့ဆွတ်ဆွဲခံရတဲ့မြန်မာစိုးရဘက်ကအပြည်ပြည်ဆိုင်ရာတရားရုံး ICG ကိုမကြာခင်ပရမဆုံးအစီရင်ခံစာပေးပို့ရမယ့်အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်အခုစစ်တွေမျိုးကကျူးကျော်တွေကိုဖယ်ရှားခိုင်းတာဟာ ICJ ရဲ့ဖိအားတစ်ခုကြောင့်လို့လဲအနောက်တကားဒေသကူညီဆောက်ရှောက်ရေးဖွဲ့ကောင်းဆောင်ဦးအောင်သေးကသုံးသပ်ပါတယ်
ကျွန်တော်တို့ ICJ နဲ့ဖိအားကြောင့်လို့တော့ဒီစားခဲ့တာပေါ့အခုဒီပေါင်းအလီတွေနေတော့တဲ့နေရာမှာခိုင်းသွင်းနေတာကိုပြန်ဖြိုခွဲပေးရမယ်ကိစ္စမျိုးကြတော့ကျွန်တော်တို့ကအဲ့ ICJ နဲ့ဒါရက်ပတ်သက်မှုရှိတယ်မရှိဘူးဆိုတာတဲ့ပေါင်းအလီတွေနေခဲ့တဲ့နေရာကိုလည်းဘယ်သူမှနေခွင့်မပေးဘူးဆိုတဲ့အမျိုးကိုပြောချင်တာလေရှင်းောက်ပြနေတယ်လို့တော့သုံးသပ်ကြတဲ့လူတွေတော့ရှိတာပဲခင်ဗျာ
ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လ25ရက်နေ့မှာရခိုင်ပြည်နယ်တွင်နေချားဆောက်စခန်း30ဝန်းကျင်ကိုလက်နက်ကင်ဆောင်ထားတဲ့အာဆာမြေခံရိုဟင်ဂျာတွေကအုပ်စုဖွဲ့တိုက်ခတ်ခဲ့လို့38ကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။အဲ့ဒီအခင်းဖြစ်ပွားပြီးနောက်ပိုင်းတပ်မတော်ဘက်ကနေမြေရှင်းလင်းရေးလှုပ်ဆောင်တာမှာရိုဟင်ဂျာ6သိန်းကျော်နေရရင်းကနေဘင်္ဂလားဒေ့ရ်နိုင်ငံဘက်ကိုထွက်ပြေးပြီးဒုက္ခသည်ဖြစ်နေထိုင်နေကြရပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာဆိုရကတော့အဲ့ဒီဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်တွေလှုပ်ဆောင်ထားပေမဲ့လက်ရှိ COVID-19 ကပ်ရောဂါကျရောက်ချိန်မှာဒီအစီအစဉ်တွေယာယီဆိုင်းငံ့ထားပါတယ်ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာဘိုင်းကသတင်းပေးပို့တာပ
ါအမ်မြုန်နယ်လေကျွန်းကျွာကဒေသခံ14ဦးကိုမနေ့ကမနေ့ပိုင်းမှာလက်နက်ကင်ဖွဲ့တစ်ခုကဖမ်းဆီးခေါ်ဆောင်တော့ပြီးဒီကနေ့အထိမိသားစုဝင်တွေနဲ့ဆက်သွယ်မရသေးတဲ့ရှင်တွေကိုပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်တောင်ပိုင်းအမ်းမြို့နယ်တလဲဆောင်အုပ်စုအလေးကျွန်းကျွာကဒေသခံ14ဦးဟာမနေ့ကမနေ့ပိုင်းမှာဆက်လင်နဲ့လူပြောက်လိုက်ရှာရင်ရွာနေမင်းမွေးမှာဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့အလေးကျွန်းကျွာကကိုရောဦးပညာနိုင်တာကမိန့်ပါတယ်
မကျိုးဆိုတဲ့လူကဘာမြောက်ဖို့သွားတာစစ်တပ်ကပြီးပြီးတော့သူ့ကိုပထမခေါ်ဆောင်သွားပြီးအဲ့ဒီနေကတော့ဟိုပေါ့ချစ်ခွန်ရဲ့ငါးလားပိုင်းကိုရီလူတနာဟီကလေးကပျောက်သွားတော့နေလေတနာဟီကလေးကပျောက်သွားတဲ့အချိန်ကညငါအညာခုနကရှင်နိုင်တီဒီလိုမရောက်သေးချိန်ကမသားတွေကစိတ်ပူတယ်မိဘတွေကစိတ်ပူတယ်အဲ့တော့မနဲ့မိုးလင်းတာနဲ့သွားသားတွေနဲ့မိဘတွေကဆွေမျိုးအပိုင်းဝိုင်းနေတာသူ့ကိုလိုက်ချတဲ့အခါဆက်လီနဲ့လိုက်ချတဲ့အခါမြမတက်မတော်ကမြမတက်မတော်နဲ့တွေ့ပြီးတော့သူတို့ဆက်လီကိုကတ်ခိုင်းပြီးတော့သူတို့ကိုဖမ်းခုသွားတာပြေးရတယ
်အလေးကျွမ်းကျွာကလူပြောက်လိုက်ချသူတွေထဲကတယောက်ဟာဆက်လီဘော်ကနေအသာဆင်းပြီးထွက်ပြေးလာခဲ့တာဖြစ်ပြီးကျန်တဲ့သူတွေကတော့ဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ဥပညာနန္ဒကဆက်မိန်ပါတယ
်ဒါပေမဲ့အဲ့ဒီတယောက်ကတော့လွက်လာပါအဲအဲ့ဒီဆက်လီကလွက်လာတဲ့တယောက်ကတော့ဘာပြောလဲဆိုတော့တက်မတော်ကနေပြီးတော့ကင်းမုံဝက်နေတယ်ကင်းမုံဝက်နေတယ်အဲ့ဒီကင်းမုံဝက်နေတော့သူကဆက်လီနဲ့သွားဆက်လီနဲ့သွားတော့ဆက်လီကိုခိုးပေါ်တော့အာဒီဟာဘယ်လိုပြောရမလဲဒီတက်မတော်ရဲ့အတန်ဆိုတဲ့တံပြားစိတ်ဝင်ပြီးတော့အဲ့ဒီလွက်လာတဲ့လူကအတန်လေးသဘောကိုအတန်လေးခုန်ချင်းပြီးတော့နောက်နေရာကပြန်ပြီးတော့ပြေးလာတယ်ဒီနောက်လူတွေကတော့ဖန်ခံသွားတယ
်ပြန်လည်လွတ်မြောက်လာတဲ့ဒေသခံချေရွာသားရဲ့ပြောပြချက်အရရွာသားတွေကိုတက်မတော်ဖက်ကဖမ်းတာဖြစ်တယ်လို့ပြောဆိုကြပါမယ်တက်မတော်ဖက်ကတော့အဲ့ဒီလေကျောင်းဖြစ်စဉ်ကိုမသိသေးဘူးလို့တက်မတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှုပ်ထွန်းထွန်းညီကပြောပါတယ
်လေချောလေကျောလောလောဆယ်အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ဒီမှာဘာမှမရှိသေးဘူးဗျဆိုတော့
ော်တယ်တိုက်ပွဲဖြစ်တဲ့အနေထားတော့တိုက်ပွဲဖြစ်တဲ့အနေထားတော့တို့လို့လေအဲ့ဒီပဲဒီမှာတော့ရှိပါဘူ
းအဲ့ဒီအလေကျွန်းကျွော်မှာပြီးခဲ့တဲ့နှစ်လလောက်ကလေးကကျွော်အတွင်းကိုလည်းနေကြည့်ကြည့်ကြအောင်ပေါက်ကွေးခဲ့တာကြောင့်ဒေသခံကျွော်သွားတဲ့ဟာကျွော်အတွင်းမှာမနေကြတော့ပဲရွာပြင်တောင်တန်းမှာဆောက်ထားတဲ့ဘုံကြီးကျောင်းအေရီယာထဲမှာယာကြီးတဲလေးတွေဆောက်ပြီးတော့နေထိုင်နေကြတာဖြစ်တယ်လို့ဥပညာနိုင်တာကမင်းပါတယ်
အခုဒီအလေးကျွမ်းကြည့်ရတာလည်းတော့ဒါကအင်ဂျင်နီယာကျော်ကလည်းလူတွေကတရားလေးနေလို့မရဘူး။ဒါဖြစ်လို့နေလို့မရတာလေဆိုတော့ဒီချိန်တော့လည်းလည်းကြည့်ကြည့်ဘုံဘုံတိုင်းတိုင်းကြာပြီးတော့ကြည့်ရမှာလူတွေကတည်တယ်၊ဆန်ရတွေရတယ်အဲ့ဒီအတွက်ကြည့်ရမှာလူတွေမရှိတော့ဘူးဖြစ်နေတယ်။လူလို့စီကတော့ဘုံကျောင်းအနေနဲ့ယာယီကစီနေရတယ်ဘုံကျောင်းမှာ
။လက်ရှိချိန်ထိတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်းမှာဒေသခံရဲသားတွေမကြာခဏဆိုတလို့ဖန်စီစစ်ဆေးတာတွေခံနေရပါတယ်။တိုက်ပွဲတွေအတွင်းဖန်စီခံရသူတွေထဲမှာလည်းပြန်လွတ်လာသူတွေရှိသလိုတေဆုံးသောသူတွေနဲ့ပျောက်ဆုံးသောသူတွေလည်းရှိနေပြီးအရသားတွေတေဆုံးတိုင်းမှာလည်းတက်နေတဲ့နှစ်ဖက်စလုံးကတော့အပြန်အလှန်ဆွဆွေးပြောဆိုနေကြပါတယ်ရခိုင်မြောက်ပိုင်းတိုက်ပွဲတွေရဖို့နိုင်ငံတကာပါဝင်အရဖက်လူမှုန်ဖွေးစည်းတွေကတောင်းဆိုနေကြပေမဲ့လည်းရခိုင်လက်နက်ကန်အဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်ဆိုရကတတ်မှတ်လိုက်တဲ့နောက်ပိုင်းမှာရခိုင်တိုက်ပွဲပိုပြီးတော့ပြင်းထန်လာတာပါကျွန်တော်တက်နိုင်ရခိုင်ပြည်ကနေတတိယပေးပို့ထားပါတယ်
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့တောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။VOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်။ Corona virus ကူးစက်မှုတွေရှိနေတဲ့ကာလနောက်ထပ်ရေးပေါ်ငွေကြေးအကူအညီတွေ Federal အစိုးရကပေးဖို့အဆိုပြုထားတဲ့ဥပဒေချမ်းတရက် American အောက်လွှတ်တော်ကတည်ပြုထားပြီးပြီမို့ဒီဥပဒေကိုအတည်ပြုရေးအထက်လွှတ်တော်ကဆုံးဖြတ်ရပါလိမ့်မယ်။ဒီအချိန်မှာပဲ American ပြည်ထောင်စုအတွင်းကလူ့သမားတွေအတွက်အစိုးရရဲ့ငွေကြေးကူညီထပ်ပြီးလိုအပ်ပါသလားဆိုပြီးလွှတ်တော်အမတ်တွေစောတကတဲ့ညှဉ်းပန်းနေကြပါတယ်။ကူးစက်ရောဂါဇိုးကြီးကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့အမေရိကန်စီးပွားရေးကိုဘလို့ရှေ့ဆက်နိုင်အောင်ကူညီမလဲဒီမိုကရက်နဲ့ရီပေါ်ဘလီကန်အမတ်တွေအတော်များများကြားအမြင်သဘောထားတွေလည်းကွဲလွဲကြပါတယ်။ VOA သတင်းတောက်အဲလစ်ဘက်လီရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်သိန်းထိုင်ဦးပါ။စီးပွားရေးလုပ်ငန်းတွေတဖြည်းဖြည်းပြန်ဖွဲ့နေတဲ့ကာလပျက်စီးသွားခဲ့တဲ့အမေရိကန်စီးပွားရေးကိုဘယ်လိုပြုပြင်ကြမလဲဒီကိစ္စပါတီဂျီနီယာအကြားမှာခွဲလွဲနေပါတယ်အောက်လွှတ်တော်ပြောင်းလိုက်တဲ့ဒေါ်လာ3 trillion 3ဆွဲရေးဥပဒေကြမ်းကဒီမိုကရက်နဲ့ရီပဘလီကန်တွေအကြားအတူညီမှုကိုမီးပောင်ထိုးပြနေပါတယ
်
အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့
First open the economy test
ပထမဆုံးတော့စီးပွားရေးကိုပြန်ဖွင့်ရပါမယ်။ယောဂရှိမရှိစစ်ဆေးတာတွေကိုလည်းစက်တိုက်လုပ်ရပါမယ်။ပြည်နယ်တွေနဲ့ဒေသခံကျန်းမာရေးအဖွဲ့တွေမှာရှေ့ဆုံးကကုသပေးနေတဲ့သရေကောင်းတွေကိုကျမတို့ကဂုဏ်ပြုချင်ပါတယ်။တတိယအချက်ကတော့ American ပြည်သူတွေရဲ့အိတ်ကတ်ထဲကိုကျမတို့ငွေထည့်ပေးချင်ပါတယ
်။ဒါပေမဲ့လည်းတောင်ကရိုလိုင်းနားပြည်နယ်ထဲလွှတ်တော်အမတ် Lindsey Graham တို့လို Republican အမတ်တွေကဒါကိုလက်မခံပါဘူး။တပ္ပတရေကောက်ပွဲကျင်းပကိုလာပိုင်းလူရောတဲ့အချိန်ဖြစ်တာကြောင့်ဒီမိုကရက်ပါတီဘက်ကသူတို့နိုင်ငံရေးဦးစားပေးကိစ္စရပ်တည်ဖို့တစ်ဖက်လက်နဲ့ထိုးတင်နေတာဆိုပြီးဝေဖန်ပြောဆိုပါတယ
် It's got so much unrelated to the coronavirus it is dead on arrival here in terms of
coronavirus ကူးစက်မှုတွေနဲ့မပတ်သက်တဲ့အကြောင်းအရာတွေအတော်များများဥပဒေကြမ်းမှာပါဝင်နေပါတယ်ဒီတော့အထက်လွှတ်တော်ကိုရောက်တာနဲ့ဆက်လက်အကောင့်ထဲပို့ဖို့မဖြစ်နိုင်ပါဘူးအဆုံးသတ်သွားမှာပါငွေပမာဏနဲ့သုံးဆွဲမဲ့ပုံစံနောက်ပြီးဥပဒေကြမ်းထဲမှာထည့်ထားတဲ့ဆက်ဆက်မှုမရှိတဲ့အကြောင်းအရာတွေကြောင့်အထက်လွှတ်တော်ကအတီးပြုတ်ဖို့မဖြစ်နိုင်ပါဘူး
။အောက်လွှတ်တော်တီးပြုတ်လိုက်တဲ့ဥပဒေကြမ်းထဲမှာကျောင်းသူကျောင်းသားတွေရဲ့ပညာသင်ဆေးအကျွေးတွေကိုလျှော့ပစ်ဖို့ဆေးရုံတွေမှာယောဂကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေနောက်အိမ်ငှားတဲ့သူတွေနဲ့အိမ်ပိုင်ရှင်တွေနောက်လယ်သမားတွေကိုငွေကြေးထောက်ပံ့မှုကိစ္စတွေပါဝင်ပါတယ်။မှတ်တမ်းမှတ်ရမရှိဘဲရွှေပြောင်းဝင်ရောက်လာသူတွေအခွန်ဆောင်နေဆိုရင်သူတို့ထောက်ပံ့ငွေပေးဖို့လည်းထည့်သွင်းထားပါတယ်။အမေရိကန်ကွန်တော်ကြီးဆန်ရဂျန်ဘေးပီတာနေဗယ်ရိုကတော့အလွတ်တော်ဥက္ကဋ္ဌကိုခုလိုဝေဖန်ပါတယ်
။ Nancy Pelosi basically lost me with that package when she has
ပြောင်းမွေဝင်လာသူတွေကိုဒေါ်လာ1,200ပေးတဲ့ဥရင်းနဲ့တဲ့ Nancy Pelosi ကိုအခြေခံအဖြစ်ကျွန်တော်မထောက်ခံတော့ပါဘူး။အခုဆိုရင်အခြေအနေကပိုတောင်ဆိုးလာပါတယ်။
ဒါပေမဲ့လည်းဒီမိုကရက်တစ်ပါတီအတွင်းသဗ္ဗလောင်းရှင်ပြိုင်ခဲ့တဲ့ဗမောက်ပြည်နယ်ထဲလွတ်တော်အမတ်ဘန်နီဆန်ဒါစ်ကတော့နောက်ထပ်ရေးပေါ်အကူအညီပေးဖို့စီးပွားရေးကိုကြောက်ခံပေးမယ်ဥပဒေတည်ပြဖို့ဆိုတာသိရေးကြီးတဲ့ကိစ္စဆိုပြီးအခုလိုပြောပါလေ
There are people today who cannot afford to go to
work. Coronavirus ကနေတော့ဆောင်းစီတော့ပြဖို့ပိုက်ဆံမတိုင်နိုင်တဲ့သူတွေဒီကနေ့ရှိနေပါတယ်။ဘယ်ပဲအောက်ခြေမှာရုန်းကန်ရပ်တည်နေရတဲ့သူတွေအတွက်ဆိုရင်တခြားအခြေအနေနဲ့မတူတဲ့ဘယ်တော့မှမဖြစ်ခဲ့ဘူးတဲ့ခံစားနေရတာတွေကိုနားလည်တဲ့ဆိုရင်ဒါလုံးဝမယ့်အချိန်ပါ။လွတ်တော်အနေနဲ့ဥပဒေကိုအတည်ပြုဖို့လိုပါတယ
်။နေရာနဲ့ကူးဆက်ရောဂါဆိုကြီးရင်ဆိုင်နေရတဲ့အချိန်အလုံးမလုံးနိုင်တဲ့လူသမားတွေကိုကူညီဖို့လက်ရှိဥပဒေကိုပိုကောင်းအောင်အထက်လွတ်တော်အနေနဲ့လုပ်ဖို့လိုတဲ့ဆိုပြီးဘန်နီဆန်ဒါစ်ကထောက်ပြတာပါ
I happen to believe that we should go in the direction of a paycheck security
မှာလုခဲ့ပြီးတော့လုခလာစားမဆုံးရှုံးအောင်အစိုးရကအမှတ်ကံပေးတဲ့အစီအစဉ်မျိုးကိုကျွန်တော်ဥတီလုပ်ကင်နေပါတယ်အမေရိကန်ပြည်ထောင်စုမှာရှိတဲ့လူသမားတိုင်းအစိုးရထောက်ပံ့ပေးတဲ့လုခလာစားကိုရရပါလိမ့်မယ်နောက်လုလုခဲ့တဲ့အချိန်ရခဲ့တဲ့အကျိုးခံစား권တွေလည်းရဖို့လိုပါတယ်ဒီယောဂကဆူကြီးအနေနဲ့အញ្ញံဆိုလိုလွန်မြောက်တဲ့အလုတ်ပြန်လုတ်နိုင်မဲ့အချိန်အထိပါ
ဘာနီဆန်ဒါစ်ဒီလိုပြောပေမဲ့လည်းအင်မီရောကုံတော်ကြီးအချံပေးပီတာနေဗရိုကတော့စီဝါကြီးပြန်ပြီးအားကောင်းလို့ဖို့တပ္ပရဒေါ်နယ်ထရမ့်မှာတခြားအစီအစဉ်တွေရှိပြီးသားဆိုပြီးတုံ့ပြန်ပြောဆိုပါတယ
် For every service sector job we might lose as we adjust to this China virus
ဒီတိယဗိုင်းရပ်ကြောင့်ဆုံးရှုံးမှုတွေရှိတဲ့လုပ်ငန်းတိုင်းအတွက်ထုတ်ကုန်လုပ်ငန်းတွေအစားထုတ်ဖို့ကျွန်တော်တို့စီစဉ်သွားမှာပါဝန်ဆောင်မှုနဲ့အလုတ်ကိုင်းတွေဖန်တီးဖို့အရင်ကတည်းကအစားပေါင်းများစွာပိုပြီးလုတ်ကိုင်းသွားနိုင်ပါလိမ့်မယ်သမားထရမ့်ရဲ့အစီအစဉ်ကိုကျွန်တော်အာရုံစိုက်မိတာကအမေရိကန်ပြည်ထောင်စုအနေနဲ့ကုန်ပစ္စည်းတွေဝယ်နိုင်အောင်စီးမျဉ်းကန့်သတ်ချက်တွေလျှော့ချပြီးတီတွင်ကြံစားတဲ့နီလန်းတစ်တွေနဲ့ဖန်တီးဖို့ပါစေဝါထုတ်လုပ်တဲ့ဆက်ယုံလုပ်ငန်းတွေစေဝါနဲ့ကျန်းမာရေးဆိုင်ရာပစ္စည်းကိရိယာတွေဖြည့်ဆည်းတဲ့လုပ်ငန်းတွေပြီးတွင်မှာပဲတည်ဆောက်သွားမယ်ဒါကစီးပွားရေးအတွက်ကောင်းရုံနဲ့မဟုတ်ပါဘူးမျိုးသားလုံခြုံရေးအတွက်လည်းကောင်းတဲ့ကိစ္စပါအ
မေရိကန်ပြည်ထောင်စုအတွင်းမှာလုံလမဲ့နှုန်းတွေဒေါ်လာနေပြီးနိုင်ငံရေးအရကွဲလွဲချက်ကလည်းကြီးထွားလာနေပါတယ်ဒီချိန်မှာပဲကိုရိုနာဗိုင်းရပ်စ်ရေးပေါ်ထောက်ပံ့နောက်ထပ်အကူအညီတွေပေးနိုင်ရေးဥပဒေကြမ်းကိုအထက်လွှတ်တော်ကတည်ပြနိုင်ဖို့အတွက်ဒီမိုကရက်တစ်ဘက်ကညှိနှိုင်းဆွေးနွေးဖို့အစဉ်သေးရှိပါတယ်ဆိုပြီးအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကရီပဘလီကန်အမတ်တွေကိုပြောဆိုနေကြောင်းပါခင်ဗျာကျွန်တော်သိမ်းထားယူပါ
အခုဆက်ပြီးအင်ကာညဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ပြန့်ပွားမှုလက်ရှိအခြေအနေပေါ်မူတည်ပြီးလုံးဖြစ်လာနိုင်ကြလားလားတိုင်းပြည်ရဲ့အခြေအနေအရရပုံမှန်အတိုင်းပြန်ပြီးလေပတ်နိုင်ရေးဘာတွေလှုံ့ဆော်တဲ့နေလူလူအနေနဲ့လဲလူနေမှုပုံစံအသစ်မှာဘယ်လိုသတိပြုနေထိုင်သွားသင့်လဲဆိုတာတွေကိုကိုဗစ် -19 ရောဂါကာကွယ်တားဆီးဆိုင်ရာအသိပညာပေးလုပ်ငန်းတွေပရိုက်တာလှုံ့ဆော်နေသူဒေါက်တာကျော်စွာဦးမြန်မာအရေးလိလသုံးသက်သူဒေါက်တာရံမျိုးသိန်းတို့နဲ့ဆွေးနွေးထားပါခင်ဗျာ
ဒေါက်တာကျော်စွာဦးနဲ့ဒေါက်တာရံမျိုးသိန်း VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါဟု
တ်ကဲ့ပါ
ဆိုတော့ကျွန်တော
်မင်္ဂလာပါဆို
ဟုတ်ကဲ့မင်္ဂလာပ
ါတူတူပါဆို
ဒေါက်တာကျော်စွာဦးနဲ့စားလိုက်ပါမယ်ဆိုတော့အခုဒီရပိုင်းပေါ့နော်ဒီယောဂဘူးစစ်ဆေးတာတွေမှာနေ့စဉ်လို့တောက်လျှောက်တော့ကျွန်တော်ကြည့်ရတာကတချို့ရက်တွေမှာစစ်တယ်မတွေ့ဘူးတချို့ရက်တွေမှာကျတော့စစ်တယ်တွေ့တယ်ဆိုတော့စစ်တာနဲ့တွေ့တာကဖြည်းဖြည်းဖြည်းချင်းသွားနေတဲ့ပုံရှိတော့ကျွန်တော်ဒေါက်တာကျော်စွာဦးတို့ရဲ့မျိုးသိန်းတို့ရဲ့သုံးသက်ချက်ကိုသိချင်တာဒီမြန်မာနိုင်ငံမှာလက်ရှိယောဂပူဒီပြည်နဲ့ကူးစက်နေတဲ့အခြေအနေအပေါ်မှာဘယ်လိုများနားလည်မိပြီလဲလက်ရှိယောဂပူအခြေအနေကလက်ရှိရှိနေတဲ့အနေအထားကို
ဟုတ်ကဲ့ဟိုကျွန်တော်လက်ရှိဒီယောဂကူးစက်တဲ့ဟာကတော့ကျွန်တော်ကနှစ်ခုပေါ့နော်ပထမတစ်ခုကတော့ကျွန်တော် import ပေါ့နော်နိုင်ငံခြားကပြန်လာတဲ့လူတွေကပါလာတဲ့တစ်ခုပေါ့နော်အဲ့နောက်တစ်ခုကတော့ကျွန်တော်ကဒီ local transmission ဒီပြည်တွင်းကျွန်တော်ချင်းချင်းကူးစက်မှုပေါ့နော်အဲ့ကျွန်တော်ဒီကျန်းမာရေးနဲ့အားသာဝင်ဌာနကထုတ်ပြန်တဲ့ဒီ saturation report တွေရဆိုလို့ရှင်တော့ကျွန်တော်တို့ဒီ local transmission ကပုံများတယ်ပေါ့နော် import case ကတော့ကျွန်တော်တို့ဒါတို့ကဆိုရင်တော့20ကျော်လောက်ပဲတွေ့ရတယ်ဆိုတော့အခုဒီရပိုင်းပေါ့ဒီတရနေ့မှာတွေ့တာကတော့ဒီမလေးရှားကတွေ့တယ်ဆိုရင်တော့ကျွန်တော်ဒါ import case ကိုပြန်ပြောလို့ရတာပေါ့နော်ဆို local transmission များတယ်တိုးတိုးလည်းပဲအဲ့ local transmission ကလည်းကျွန်တော်မြင်မှာဟိုစစ်စစ်ကြီးတော့မဟုတ်ဘူးကွာဥပမာနိုင်ငံသားလာတဲ့ဒီမှာထိတူပြီးမှပြည်တွင်းမှာကူးစက်သွားတဲ့ဟာတစ်ခုပေါ့နော်ဆိုတော့အဲ့ဒီလိုမျိုးလေးကျွန်တော်မြင်ရတယ်နောက်ကျွန်တော်ကခုနပြောသူပေါ့ဟိုအများကြီးတော့ကျွန်တော်တို့ဟိုတော်များများကို tracing လိုက်ပြီးမစစ်နိုင်တော့လည်းပဲကျွန်တော်တို့ tracing လိုက်လို့ရတဲ့လောက်ကိုစစ်နေတဲ့တော့မလို့ဟိုစစ်တာနဲ့တွေ့တာနဲ့ပေါ့နော်ဆိုတော့တွေ့တာတော့အခုတော့ဆက်ကျွန်တော်တို့နိုင်ငံအနေထားနဲ့ဆိုရင်တော့ဆိုရင်ရမယ့်ခြေနေတော့မရောက်သေးဘူးဒါပေမဲ့ထိတ်ခြားတဲ့အခြေအနေတော့မရောက်သေးဘူးကျွန်တော်တို့ပြောလို့ရတာပေါ့နော်
ဟုတ်ကဲ့ဘရိုရံမျိုးသိန်းကရောအခုလက်ရှိကျွန်တော်တို့ယောဂဘူပြန်ထန်ကူးစက်နေတဲ့အခြေအနေပေါ်မှာဘယ်လိုနားလည်ထားသလဲ
အခုလက်ရှိ အဲကျွန်တော်တို့နိုင်ငံရဲ့ဒီယောဂပိုးတွေ့ရှိမှုကတော့ဒီအာဆီယံဒေသတွေမှာဆိုရင်တိတ်ပြီးတော့ဟိုစိုးရိမ်ရတဲ့အနေအထားတော့မရှိဘူးအဲသို့တော်လည်းပဲတစ်ဖက်ကကျွန်တော်တို့စိုးရိမ်တာကကျွန်တော်တို့ရဲ့နိုင်ငံရဲ့အခြေအနေဟာနော်ဟိုအဖက်ဖက်မှာအားနည်းနေတဲ့အနေအထားမျိုးရှိနေတယ်အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာနော်စိုးစိုးဝါးဝါးအခြေအနေမဟုတ်သေးတော့လည်းပဲအကယ်၍စိုးစိုးဝါးဝါးအခြေအနေတစ်ခုဘက်ကဥတီသွားပြီဆိုရင်ကျွန်တော်တို့ဟိုမနိုင်မနေဖြစ်မှာတော့စိုးရင်เสียရရှိတယ်အဲအဲ့ဒီအတွက်ကြောင့်လည်းပဲကျွန်တော်အမြင်ကတော့နော်လက်ရှိအခြေအနေမှာယောဂပိုးစစ်ဆေးမှုကိုနော်တွန်းတွန်းတိုက်တိုက်နော်လှုပ်ဖို့လိုတယ်လို့ကျွန်တော်ကမြင်တယ်သို့တော်လည်းပဲဒီလွန်ခဲ့တဲ့ရက်ပိုင်းမှာကျွန်တော်တို့နိုင်ငံမှာဒီယောဂပိုးစစ်ဆေးမှုဟာတိတိတသာကြီးမြင့်တက်လာတာမျိုးမတွေ့ရ
ဘူးဟုတ်ကဲ့
အဲ့ဒီအခါကျတော့နည်းနည်းတော့စိုးရိမ်တယ်ပေါ့
ဟုတ်ကဲ့ကျွန်တော်အားလည်းပြောလိုက်ချင်လို့အခုဆိုရင်ကျွန်တော်တို့ယောဂဘူးစစ်လာတာမတ်လ20 20ကျော်ပါပေါ့နော်23ရက်လို့တော့ကျွန်တော်အချမ်းမြင်မှတ်မိတာပဲဆိုတော့ April May ကျွန်တော်တို့နှစ်လတည်းကိုရောက်လာပြီစုစုပေါင်းစစ်တဲ့အရေးတွက်နဲ့ပြောမယ်ဆိုရင်ကျွန်တော်စိတ်အချမ်းပြင်းပေါ့နော်1000ခွဲပတ်ဝန်းကျင်လောက်ပဲရှိအောင်မယ်လို့ကျွန်တော်တို့ခန့်မှန်းလို့ရတယ်အဲ့ဒီထဲကမှအခုဆိုရင်188ရောက်ပေါ့ဒီကနေ့ကျွန်တော်တို့အခုပြောတဲ့အချိန်အထိဆိုရင်188ရောက်ယောဂဘူးကူးတယ်လို့ပဲတွေ့ထားတယ်ဆိုတော့တော်တော်ကြော်ကြော်ဦးစစ်တာနဲလို့တွေ့တာနဲတာလားစစ်တာများရင်ဒီထက်ပိုတွေ့လာနိုင်တယ်လို့ယူဆလို့ရသလား
ဟိုကျွန်တော်တို့ဒီ relatively ကတော့ဟိုစဉ်းစားမယ်ဆိုလို့ရှိရင်တော့စစ်တဲ့လူများများစစ်လေတယ်ကျွန်တော်တို့ဟို case ဆိုများတွေ့နိုင်တယ်ဆိုတော့ဟိုဖြစ်နိုင်ချေရှိတာပေါ့အဲတော်တော်လည်းပဲကျွန်တော်လည်းဒီဟာကိုလိုက်ပြီးတော့ဟိုသုံးသက်ကြည့်တာပေါ့နော်ဟိုပညာရှင်တယောက်တော့မဟုတ်ပါဘူးလေလာသုံးသက်ကြည့်တဲ့ခါကျတော့ကျွန်တော်ခုနပြောသူပေါ့နိုင်ငံခြားနေစစ်စစ်ပါလာတဲ့ဟာနဲ့တော် local transmission မှာအဲ local transmission တော့ကျွန်တော်တို့ကဒီ contact လိုက်လို့မရတဲ့ဟာကျွန်တော်ထင်တယ်10000ဝန်းကျင်တော့ပဲရှိပါတယ်ကျန်တာတဲ့အားလုံးကသူ့ရဲ့ဟိုပေါ်ပေါ်ကုန်မယ်အဲဒီ cluster လိုက်ဖြစ်နေတာပေါ့နော်ဥပမာကျွန်တော်တို့မိသားစု cluster ဖြစ်ရင်ဖြစ်မယ်အလုပ်နေရာ cluster ဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်အစုဝေးတနေရာတစ်ခုကနေ cluster တစ်ခုဖြစ်လာတယ်ပေါ့နော်ဆိုအဲ့လိုမျိုး cluster လိုက်ဖြစ်တဲ့ကြောင့်မလို့ကျွန်တော်အနေနဲ့ဥပမာတကယ်လုံးဝကို contact tracing လိုက်လို့မရတဲ့ဟိုကတော့ဒီ10000ဝင်းကျင်တော့ပဲရှိတယ်လို့ပြောနေရစီစားအဲ့အတွက်ကျွန်တော်ကဘာတစ်ခုလဲဆိုတော့အကယ်ပေါ့နော်များများစစ်နိုင်တော့ကောင်းတယ်ဒါပေမဲ့ဒီကျွန်တော်လည်းဒီမှာအခုလောလောဆယ်စစ်နေတဲ့အနေထားကတော့ကျွန်တော်ဒီ facility quarantine ကိုပို့တဲ့လူတွေရဲ့ဒါကျွန်တော်တို့ဒီဆေးရုံတွေမှာဒီစောင့်ကြည့်လူနာတွေတော့ပဲစစ်နိုင်တဲ့အနေထားတစ်ခုပေါ့လေအဲ့ဒါဒီကျွန်တော်ပြောပြပေးအများကြီးကျွန်တော်တို့စစ်နိုင်တယ်ဆိုရင်တော့ဒီတဲမှာရှိနေတဲ့ချိုးဟာတွေကျွန်တော်တို့မိနိုင်မလားပေါ့တော်တော်လည်းပဲကျွန်တော်ကတော့ဘာသွားမြင်လဲဆိုတော့ကျွန်တော်တို့နည်းနည်းပဲကန်ကောင်းနေတာတော့မသိဘူးတော်ဒီ local transmission ကဟိုအရင်ကျွန်တော်တို့ဟိုအခုလက်ရှိပေါ့ဒီအပိုင်းအထိကိုစိုးရိမ်စရာအခြေအနေဒီကိုအစုလိုက်ပုံလိုက်ဖျားတယ်အစုလိုက်ပုံနဲ့ဆေးုံရောက်လာတယ်လို့ဆိုတော့ကျွန်တော်တို့မတွေ့ရသေးဘူးเนา
ะဆိုတ
ော့အဲ့ဒီအတွက်တော့ကျွန်တော်အနေနဲ့ကတော့ဘုရားစိုးရိမ်ကြောင်းကြမှုလည်းရှိသလိုအဲတကယ်တော့နည်းနည်းကန်ကောင်းနေတဲ့အခြေအနေနဲ့ပေါ့เนาะကျွန်တော်တို့ဟိုတွေ့ရှိမှုလည်းနည်းနေတော့လေဆ
ို
တော့ကျွန်တော်ကတော့ဘာဖြစ်ဖြစ်ဒီဟို second wave ကိုတော့ဟိုမဖြစ်စေချင်ဘူးเน
าะဟုတ်ကဲ့ second wave ကအခုက second wave ဆိုတဲ့ဇာတ်ကားကိုပြောလာတခြားနိုင်ငံတွေမှာလည်းပဲ second wave တွေဖြစ်ထားတာတွေရှိတဲ့အခါကျတော့ဆိုတော့ဒရာရင်မျိုးသိန်းကရောစစ်တာနဲ့တွေ့တာနဲ့ကြားထဲမှာဘလို့နားလေတဲ့
အဲကျွန်တော်တို့နိုင်ငံရဲ့ဒီကျန်းမာရေးဆောင်ရှောက်မှုအနေထားကလည်းအားနည်းတဲ့အခြေအနေလည်းရှိတယ်နောက်ပြီးတော့ခုနပေါ့လေကျွန်တော်တို့နိုင်ငံနဲ့ဒီတရုတ်နိုင်ငံနောက်ထိုင်းနိုင်ငံပေါ့အဲ့ဒီနေဆက်လမ်းကြောင်းတစ်လျှောက်လုံးဟာဟိုတော်တော်လေးဟိုဝင်ပေါက်ထွက်ပေါက်တွေပေါ့တရားမဝင်ဝင်ပေါက်ထွက်ပေါက်တွေကအများများတဲ့အခါကျတော့အဲအဲ့ဒါလေးပဲကျွန်တော်အမြင်ကတော့စိုးရိမ်စရာပဲလို့မြင်တယ်အဲ့တော့ဟိုတခုစိုးရိမ်တာပေါ့လေဒီယောဂပူရှိပြီးတော့ယောဂလက္ခဏာမပြဘဲနဲ့နော်ကျွန်တော်တို့ဒီလူအဖွဲ့စီထဲမှာနော်လူအတိုင်းဝိုင်းထဲမှာရှိနေမဲ့လူတွေလည်းရှိနိုင်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီအခါကျတော့နော်အဲ့ဒီလိုလူနာမျိုးတွေကိုကြကြပြတ်ပြတ်နဲ့ပေါ်ထုတ်ပြီးတော့စစ်ဆေးနိုင်မယ်ဆိုရင်နော်တိကျခွဲထားနိုင်မယ်ဆိုရင်ကုသမှုပေးနိုင်မယ်ဆိုရင်ကျွန်တော်အမြင်အားဖြင့်တော့ကျွန်တော်တို့စိုးရိမ်နေတဲ့ပေါ့လေဒီ community ထဲမှာကူးဆက်ပြန့်ပွားမှုထိမနိုင်သိမရဖြစ်လာမယ့်အခြေအနေအတွက်ကိုကြိုတင်ကာကွယ်တဲ့နည်းလမ်းတစ်ခုဖြစ်နိုင်မယ်လို့ကျွန်တော်ကထင်တယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့အနေအထားနဲ့လည်းခုနပြောသလိုပေါ့ဟိုငွေရေးကြေးရေးအရဟိုနည်းပညာအရနောက်နောက်လူသားအရေးမြစ်အရအကန့်အသတ်တွေရှိတယ်ဆိုတာတော့ငြင်းလို့မရဘူးပေါ့လေအဲသို့တော်လည်းပဲဒီအကန့်အသတ်တွေကိုကျွန်တော်တို့စဉ်းစားရမှာဘလို့ကြော်လွားမလဲနော်ကျွန်တော်တို့ကအကန့်အသတ်တွေရှိနေတယ်ဆိုပြီးကျွန်တော်တို့ဒီတိုင်း
ညီလို့မရဘူး။ထို
င်ပြီးတော့ကြည့်လို့မရဘူး။အဲ့တော့ဒါတွေကိုဘလို့ကြိုအလွန်ဟမ်းမလဲဆိုတာကိုကျွန်တော်အမြင်အားဖြင့်တော့ဟိုအားလုံးဝိုင်းပြီးတော့စဉ်းစားတင်းတယ်လို့မြင်တယ်။
ဆိုတော့ကျွန်တော်တို့ဒီဒုတိယလိုင်းလို့ယောဂပူဒုတိယလိုင်းလို့ကျွန်တော်တို့ပြောလာကြရပြီ။တစ်ခါတစ်ဖက်မှာလည်းပဲ လုပ်ငန်းတွေကလာပြန်ဖွင့်မလားအကြောင်းတွေပြန်ဖွင့်မလားဆိုတာမျိုးကမေးခွန်းထုတ်เสียမဟုတ်တော့ဘဲနဲ့လာဘယ်လိုအခြေအနေမှာဘယ်လိုပုံစံမျိုးနဲ့ပြန်ဖွင့်ကြမလဲဆိုတာပဲမေးเสียဖြစ်နေပါတယ်ဆိုတော့မြန်မာနိုင်ငံကလည်းပဲလက်ရှိအနေအထားအထိရကားတော့ဟလာလုံးဝဖွင့်ဟိဆိုပြီးတော့ဖွင့်လို့ရတဲ့အနေအထားမျိုးတော့မဟုတ်သေးဘူးလို့ကျွန်တော်ယူဆတယ်ဒေါက်တာကျော်စောဘယ်လိုမြင်လဲ
ဟုတ်ပါတယ်ဗျကျွန်တော်တို့ဒီ virus ကလည်းဘယ်လောက်ထိရရှိဟိုဒီတိုက်ပွဲကိုဆင်နွှဲရမှာမသိတဲ့အခြေအနေပေါ့နော်ဒါကျွန်တော်တို့နိုင်ငံတွေမှာတကပါလုံးအခြေအနေဆိုတော့ကျွန်တော်ရဲ့ဒီပုံမှန်လုပ်ရမယ့်အလုပ်တွေရတယ်ကျွန်တော်ဆက်လုပ်ရမယ့်အနေအထားရှိပါတယ်အဲဆရာခုနပြောသလိုပေါ့နော်ဒီစီးပွားရေးလုပ်ငန်းတွေတဲ့ဆိုင်ဥပမာတစ်ခုပေါ့နော်ဟိုကျမ်းမာပတ်သက်တာတစ်ခုဆိုရင်ကျွန်တော်တို့အခုဒီကာကွယ်ဆေးထိုးတဲ့လုပ်ငန်းတွေပုံမှန်လုပ်ရတဲ့အလုပ်တွေကဒီကဒီလုပ်ငန်းတဲ့ရလားတွေမှာခဏရက်သွားတဲ့အတွက်ကြောင့်ပေါ့နော်အဲအဲ့ဒီဟာကနေဖြစ်လာနိုင်တဲ့ဟိုနောက်ထပ်အဲ့လို impact တစ်ခုပေါ့နော်ဟိုစိုးကျိုးတစ်ခုများထိခိုက်လာနိုင်လားဆိုတော့တချို့ကလည်းအဲ့ဒါကိုသုံးတက်နေရလည်းရှိပါတယ်အဲ့တော့အဲကြောင့်ကျွန်တော်ကအမြန်ဆုံးအနေနဲ့အခုဒီကာဝစီထိုးလုပ်ငန်းတွေကိုဒီလမှာပေါ့နော်ကျွန်တော်တို့ဒီ sale နေမှာပြန်ဆမယ်နောက်တော့နောက်လတွေကြာလို့ရှိရင်တော့ community မှာပြန်ဆဖို့ပေါ့နော်ကျွန်တော်တို့ဒီ UCI EPI program တွေပေါ့နော်ကာဝစီထိုးလုပ်ငန်းတွေဒါဥပမာတစ်ခုပေါ့အဲ့တော့ဆရာကတော့ပြောဘေးကပြန်ကောက်အောင်မယ်ဆိုတော့ကျွန်တော်ចောင်းနေရလဲကျွန်တော်ပြန်ဖွင့်ရမှာပဲစီးပွားရေးလုပ်ငန်းတွေကလည်းတူတူလည်းဖွင့်ဖို့တည်းပြန်လုပ်ရမှာပဲသို့တော့အဲ့နဲ့ပတ်သက်လို့ရှိရင်ကျွန်တော်ရဲ့ဒီ조진빈신မှုအပိုင်းတွေလည်းအများကြီးလုပ်ရမှာပေါ့နော်အခုကတော့ဒီစက်ရုံလုံးရုံတွေကိုတော့ကျွန်တော်တို့ကတချို့ရဲ့နောက်ပိုင်းမှာစစ်ဆေးမှုတွေပိုင်းတော့လုပ်တယ်ဒါပေမဲ့အခုကျွန်တော်တို့ဒီစားသောက်ဆိုင်တွေအဲကျောင်းတွေစသဖြင့်အခြားသောဟာတွေမှာလည်းကျွန်တော်တို့ဒီ social distancing အပိုင်းတွေဒီလက်ဆေးဖို့အပိုင်းတွေဒီ mask တက်ဖို့အပိုင်းတွေကျွန်တော်ထိထိရောက်ရောက်ကျွန်တော်တို့လုပ်ဖို့လည်းလုပ်မယ်အဲကျောင်းတွေဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ social distancing လုပ်ဖို့အတွက်ကျွန်တော်တို့ပြင်ဆင်ရမယ့်နေထားရှိပါတယ်အင
်း
အဲကျွန်တော်နေနဲ့မြင်လာတော့တကယ်လို့ဂျွန်နိုင်လာတဲ့မှာဖွင့်ပြမယ်ဆိုရင်တော့မှအဲကျွန်တော်ကအထက်တန်းကျောင်းတွေကိုပဲဖွင့်ပြမလားလို့ကျွန်တော်နေနဲ့ယူဆတယ်
ဟုတ်ကဲ့
အပြင်ဆိုတော့တချို့တန်းတွေကကျွန်တော်နိုင်ငံရဲ့အခုလက်ရှိစနစ်အရာစာမွေးပွဲတိတ်မရှိဟိုပါပေါ့နော်ကျွန်တော်တို့ပုံမှန်လေးပဲသွားပြီးတော့အရင်လိုကစစ်တာမရှိတော့ဘူးပေါ့နော်ဒေတာနဲ့ရှစ်တန်းကလွဲလို့ပေါ့ဆိုတော့တကယ်လို့ကျွန်တော်ဖွင့်ချင်ရင်မှ၁၉တန်းကဖွင့်မလားပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
ဟိုဘာဖြစ်လို့၁၀တန်းနောက်ကျလို့လည်းမရဘူးကျွန်တော်နေရမြားဆို၁၀တန်းနောက်ကျလို့မရဘူ
းဟုတ်ကဲ့
ဆိုတော့အဲ့ဆိုတော့အဲ့ဒီအတွက်ကိုကျိုးရင်းပြင်ဆင်နေတယ်ပဲအဲ့ဒီအထက်တန်းကိုပဲအရင်ဥစားပေးစဖွင့်မလားပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကိုယ်ဒေါ်ရမျိုးသိန်းကရောဒီဖွင့်ဟေးဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်ထားသလဲ
ဟိုကျွန်တော်ကတော့ခုနအဲဒီကိုကျော်သိန်းဆွေးနွေးသလိုပဲပေါ့လေကျွန်တော်တို့ကဒီ virus ကိုရေဆိုင်နေတဲ့တစ်ချိန်ထဲမှာပဲဟိုတစ်ဖက်ကဂျိုင်းလူပေါ့လေကျွန်တော်တို့နိုင်ငံရေးအတွက်စီးပွားရေးအတွက်လူမှုရေးအတွက်လုပ်ရမယ့်အလုပ်တွေကိုကျွန်တော်တို့ကချက်ထွင်ပြီးလုပ်လာနိုင်မှုတော့လိုအပ်တယ်ချိန်ထဲမှာပဲကျွန်တော်တို့ကဘာလို့ပြန်ကြည့်ရမလဲဆိုတော့ဟိုကျွန်တော်တို့ကိုကျွန်တော်တို့ပေါ့လေဟိုကျိုးတန်းပေါ်ပဲဖြစ်ဖြစ်ဓာတ်သွားပေါ်ပဲဖြစ်ဖြစ်လမ်းလျှောက်တာမျိုးမဖြစ်အောင်တော့ကျွန်တော်တို့ထိန်းနိုင်မှုလိုအပ်တယ်လို့မြင်တယ်အဲ့တော့ကျောင်းလေးပြန်ဖွင့်မယ်ဆိုတဲ့ကိစ္စမှာလေခုနပြောသလိုအဲကျွန်တော်အမြင်ကတော့ကျွန်တော်တို့ဘက်ကဘယ်လောက်ထိပေါ့လေအာစနစ်တကျပြင်ဆင်မှုလုပ်နိုင်မလဲအထူးသဖြင့်တော့ကျွန်တော်တို့စဉ်းစားတဲ့နေရာမှာကျွန်တော်တို့ကမျိုးပေါ်မှာရှိတဲ့ကျောင်းလေးလောက်ကိုကျွန်တော်တို့စဉ်းစားလို့မရဘူ
းဒါပေါ့
နော်ဟိုးဘက်ကျွန်တော်တို့နိုင်ငံရဲ့အစွန်အဖျားမှာရှိနေတဲ့ချင်းလက်ဒေသတွေမှာရှိနေတဲ့ဒီကျောင်းလေးလောက်အထိကိုကျွန်တော်တို့လွှမ်းခြုံပြီးတော့စဉ်းစားဖို့လိုအပ်တယ်နောက်တစ်ခုကကျွန်တော်စိုးရိမ်တာကလက်ရှိပေါ့လေဒီပညာရေးဝန်ကြီးဌာနရဲ့နော် performance ဆွမ်းဆောင်ရည်ဟာရှင်းပြောရင်ကျွန်တော်တော်တော်လေးကိုစိတ်တိုင်းမကြအောင်အဲ့တော့လွန်ခဲ့တဲ့ကာလတွေမှာတို့ရဲ့ track record တွေကိုပြန်ကြည့်တဲ့အခါကျတော့လေတိတ်အားရစရာမရှိအဲ့ဒီအခါကျတော့အဲ့ဒီပုံမှာတော့စိုးရိမ်မှုရှိတယ
်
နော်ဒီလမ်းကရှောက်ရမယ်ကျောင်းကလည်းဖွင့်ရမယ်ဒါပေမဲ့ဇူလိုင်လမှာဖွင့်လို့ရှိရင်တကယ်လုံးဝစိတ်ချရတဲ့ကျောင်းပတ်ဝန်းကျင်တစ်ခုချက်ပါလားဆိုတော့ဆိုရင်လေခုနကဟိုဒေါက်တာကျော်သောဦးပြောသလိုအဲပထမအဆင့်ပေါ့လေဥမာအထက်တန်းပေါ့အထက်တန်းကျောင်းသားတွေလောက်ကိုဟလာဖွင့်မယ်နောက်ပြီးတော့တကယ်ဟိုဟလာဟိုဆရာဆရာမတွေရောနော်အရက်ဖက်အဖွဲ့အစည်းတွေရောအဲ့ဒီမှာလေခုနပြောတဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ဝန်ရံမှုကအရန်ကိုအရေးကြီးတယ
်
အကျောင်းလေးဖွင့်တဲ့အချိန်မှာလေဒီအရက်ဖက်အဖွဲ့အစည်းတွေကဒီကျောင်းတွေမှာလိုအပ်မဲ့အခြေအနေတွေတော့အသိပညာပေးမှုတွေဒါတွေကိုအများကြီး support လုပ်နိုင်မှုလေအဲလိုအပ်နိုင်မယ်လို့ကျွန်တော်ကမြင်တယ
်ဒါပေ
မဲ့ကျွန်တော်ရဲ့စိုးရိမ်မှုကတော့ပညာရေးဝန်ကြီးဌာနရဲ့စွမ်းဆောင်ရည
်
အတနည်းအားဖြင့်ဆရာဆရာမတွေကိုကျွန်တော်ပြောတာမဟုတ်ဘူ
း
ပညာရေးဝန်ကြီးဌာနထိပ်ပိုင်းမှာရှိတဲ့အဆုံးဖြတ်ပေးပြီးတော့စီမံအုပ်ချုပ်မှုကိုလုပ်နေတဲ့ပုံကိုယ်ရဲ့စွမ်းဆောင်ရည်အပေါ်မှာကျွန်တော်ကတန်တဲ့အများကြီးရှိ
ဆိုတော့ပညာရေးတကယ်တကယ်ကြတော့ပညာရေးဝန်ကြီးဌာနတခုလည်းမဟုတ်ပါဘူးဖွင့်မယ်ဆိုရင်တခြားဝန်ကြီးဌာနတွေလည်းပါပြီးသက်ဆိုင်ရာဒေသန္တရအုပ်ချုပ်ရေးအဖွဲ့တွေပါပြီးဒီအုပ်ချုပ်ရေးနဲ့တာဝန်ရှိသူတွေရဲ့အခန်းကဏ္ဍအသေးကိုအရေးကြီးတယ်လို့နော်လုပ်ငန်းအသီးသီးကိုယ်တိုင်ကလည်းပဲကျောင်းဆိုလဲကျောင်းဆရာဆရာမတွေကျောင်းမှာတာဝန်ရှိတဲ့လူတွေရဲ့အခန်းကဏ္ဍလည်းတိတ်အရေးကြီးတယ်ကျောင်းသူကျောင်းသားတွေရဲ့အခန်းကဏ္ဍလူထုအခန်းကဏ္ဍစသဖြင့် အားလုံးကတန်းညီလက်ညီလုံမှပဲအတိုင်းပြည်ကိုပြန်ပြီးတော့ပုံမှန်အခြေအနေပေါ်ပြန်ဆွဲတင်ပြီးတော့ run လေပတ်နိုင်မယ့်အနေအထားမျိုးရှိတာ ਉਹ ဆိုတော့ဒေါ်တော်ကျော်ဆောင်ဦးအနေနဲ့ကလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအရာကဟဲ့လားဘယ်လောက်အတိုင်းအတာအထိတိုင်းပြည်ပုံမှန်အခြေအနေပြန်ရောက်အောင်လုပ်နိုင်မယ်လို့ယူဆလို့ရတယ်လေ
အဲကျွန်တော်တို့ဒီအချိန်ကားတစ်ခုနဲ့တော့ဟိုရတိပြတ်တော့ကျွန်တော်တို့ဟိုသုံးသက်ဖို့တော့ခက်ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့အခုဒီလက်ရှိအခြေအနေပေါ်မှာဟိုအကောင်းမြင်တော့တော့ဟုတ်ပါနော်တော်တော်လေးပဲကျွန်တော်တို့အခုဒီတွေးရှိနေရတဲ့ဒီ case တွေအရာရောကျွန်တော်တို့လက်ရှိထိန်းချုပ်နိုင်တဲ့အနေအထားတွေကဆက်ပြီးသွားနိုင်တယ်ဆိုရင်တော့ဒါကျွန်တော်တို့ဒီနိုင်ငံရေးစီးပွားရေးမူလအခြေအနေပြန်ရအောင်တော့ဟိုအချိန်ကာလတစ်ခုမှာတော့တဖြည်းဖြည်းချင်းတော့ပြန်တော့စူးစမ်းနိုင်မှာဖြစ်တယ်တော်တော်လေးပဲကျွန်တော်တို့ကဒီစီးပွားရေးပြန်မတ်ဖို့ဆိုတာတော့နည်းနည်းတော့ပို့ပြီးတော့ကျွန်တော်တို့ဟိုစူးစမ်းမယ်တဘောမှာရှိတယ်ငကိုလေးကလည်းစီးပွားရေးကကျွန်တော်ကဒီဟိုပြန်မတ်ဖို့စူးစမ်းနေတဲ့အချိန်မှာဒါကြီးကထပ်ဝင်လာတဲ့ခါကျတော့ကျွန်တော်တို့လည်းဒါတကယ်ကိုဘာခေါ်မလဲထိခိုက်မှုကြီးတစ်ခုပေါ့နော်ဆိုတော့ဒီအဲ့ဒါဒီစီးပွားရေးပေါ့ဒီနိုင်ငံရေးပိုင်းလဲကျွန်တော်ကထုံရင်းလကောက်ပေါ့ဒီလာတော့မဲ့ကာလတစ်ခုမှလဲတဲ့ဒီကောက်ဘဲကဥမာနာမှာကျင်းပဖို့ပေါ့နော်အဲ့အဲ့ဒီအတွက်ကလဲကျွန်တော်တို့ကဒီချူတင်ပင်ဆင်ပြီးတော့တုံးတက်မဲ့ပိုင်းလဲရှိတယ်ပေါ့နော်အဲနောက်တစ်ခုဒီဟိုပညာရေးကျန်းမာရေးပိုင်းမှာလဲကျွန်တော်ကခုနကပြောတဲ့ဒီဗိုင်းရပ်စ်ကထိန်းချုပ်နိုင်စွမ်းပေါ်မူတည်ပြီးမှပဲကျွန်တော်ပုံမှန်လဲပတ်မဲ့အခြေအနေရှိတဲ့ကြောင့်မလို့အချိန်ကာလတစ်ခုအနေနဲ့ကတော့ပြောဖို့ခက်တယ်အဲသို့တော်လည်းပဲဘာလို့ပြောဒီလာပိုင်းနေပြင်းမှာပေါ့နော်ကျွန်တော်တို့ case တွေ့မှုကလည်းမရှိဘူး second wave ဆိုတဲ့ဒီကျွန်တော်ကြောက်စရာရဲ့မဖြစ်ခဲ့ဘူးဆိုတော့အဲကျွန်တော်တို့ဒီ July August လောက်ဆိုရင်တော့တချို့လုပ်ငန်းတွေကပုံမှန်များလဲပတ်နိုင်ပါလို့တော့ကျွန်တော်အနေနဲ့ယူဆတယ်ကျွန်တော်ကတော့ဟိုခွင့်ပြုတုတ်တက်ဖို့ဒီပြောတာမဟုတ်နော
်ဒါပုံ
မှန်လဲပတ်နိုင်တဲ့အနေအထားတစ်ခုပေါ့ mechanism တစ်ခုပေါ့ဟုတ်ကဲ့ mechanism တစ်ခုလို့နည်းနည်းသူ့ဘာသူစပြီး brand နိုင်တော့မလားပေါ့
ဟုတ်ကဲ့ဆိုတော့ Royal မျိုးတွေလာပြန်ဖွင့်ကြရမယ်လုပ်ကြရမယ်အဓိကအဲ့လိုပြန်ဖွင့်နိုင်မှုဟလာ virus pool ကြေတနာမတိုင်ခင်အချိန်ဤဒုံကားလောက်မျိုးပြန်ဖွင့်နိုင်မှုတွေအဓိကလိုအပ်ချက်ကဘာဖြစ်မလဲဘာလုပ်ဖို့လိုမလဲ
အဲကျွန်တော်ကတော့တစ်ချက်ပေါ့လေခုနဟိုကိုကျော်သိန်းပြောသားတယ်လို့ပဲအဲကျွန်တော်တို့ဒီဝန်ကြီးဌာနတွေနောက်ကျွန်တော်တို့အရက်ဖက်ဖွဲ့စည်းတွေနောက်လူမှုရေးဖွဲ့စည်းတွေဒါတကယ်ကိုဟိုဟန်ချက်ညီညီနဲ့ပူပေါင်းဆောင်ရွက်နိုင်ဖို့ ਆ လေအဲဒီစိန်ခေါ်မှုကြီးကိုကြော်လွားတဲ့နေရာမှာကျွန်တော်တို့ကတကယ်ကိုတော့ချက်လို့ပြောလို့ရတယ်အဲနောက်တစ်ချက်ကတော့ကျွန်တော်တို့ကအခုဒီ COVID-19 ကိုနော်ကုသမဲ့ဆေးပေါ့နော်ကုသမဲ့ဆေးရယ်နောက်ပြီးတော့ကျွန်တော်တို့ကာကွယ်ဆေးပေါ့အဲ့တော့မနေ့ကတော့ကျွန်တော်တွေ့လိုက်တော့ဒီတရုတ်နိုင်ငံဘက်ကလည်းဒီကာကွယ်ဆေးကိုသူတို့လမ်းစပေါ်ရောက်နေပြီဆိုတဲ့သဘောမျိုးထုတ်ပြန်တာမျိုးလည်းဖတ်လိုက်ရတယ်နောက်အမေရိကန်ဘက်ကလည်းအဲလုံနေတယ်တော်တော်ခီးပေါက်နေပြီဆိုတဲ့သဘောမျိုးတွေ့ရတဲ့အခါကျတော့အဲဒီကာကွယ်ဆေးပဲဖြစ်ဖြစ်ကုသတဲ့ဆေးပဲဖြစ်ဖြစ်ဒါပေါ်လာမယ်ဆိုရင်တော့ဒါလည်းပဲ new normal ပေါ့နော်ဒီပုံမှန်အခြေအနေအစ်ကိုအမြန်ဆုံးရောက်ဖို့အတွက်အထောက်ပံ့ဖြစ်လိမ့်မယ်လို့မြင်တယ်အဲဒါပေမဲ့တစ်ဖက်မှာကကျွန်တော်တို့မှာကဘာရှိနေလဲဆိုတော့ကျွန်တော်တို့ကအရင်တည်းကကျွန်တော်တို့ပြောတဲ့ old normal မှာဟိုကကျွန်တော်တို့ကအဖက်ဖက်ကအားနည်းနေတဲ့နိုင်ငံဖြစ်နေတယ်အရှိတောင်အရှမှာအစင်းရဲဆုံးနိုင်ငံဖြစ်နေတယ်အဲ့ဒီအခါကျတော့ကျွန်တော်တို့ရဲ့ဒီ new normal အတွက်စဉ်းစားမှုဟာเนาะအခြားနိုင်ငံတွေတဲ့ပို့ပြီးတော့ကျွန်တော်တို့ကဟိုနှာတပြားတန်တဲ့စဉ်းစားချက်မျိုးအချင်းကက်တဲ့ပုံစံမျိုးဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီလိုဖြစ်ဖို့ကိစ္စမှာကျွန်တော်အမြင်ကတော့နိုင်ငံရေးဘိုင်းမှာပဲဖြစ်ဖြစ်စီးပွားရေးဘိုင်းမှာပဲဖြစ်ဖြစ်လူမှုရေးဘိုင်းမှာပဲဖြစ်ဖြစ်ဒီအစိုးရလွှတ်တော်เนาะတတ်မတော်เนาะနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေเนาะလူမှုရေးအဖွဲ့အစည်းတွေအပညာရှင်တွေအဲ့လိုဟန်ချက်ညီညီနဲ့နော်အချိန်နဲ့ညှိနှိုင်းဆွေးနွေးပြီးတော့လိုအပ်ချက်တွေအားနည်းချက်တွေဒါတွေကိုအပြည့်အပြည့်အလန့်လန့်စဉ်းစားပြီးတော့ကျွန်တော်တို့လမ်းကိုရှောက်တယ်နေလို့ကျွန်တော်ကမြင်တယ်အဲ့လိုရှောက်တဲ့လမ်းမျိုးဒီသာလျင်နော်ကျွန်တော်တို့အတွက်စွန့်စားမှုအနည်းဆုံးဖြစ်လိမ့်မယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်
ဆိုတော့ရင်ဆိုင်ရမှာတွေကတော့အများကြီးပါပဲဟိုဖြည့်ရှင်ရမှာတွေလည်းအများကြီးပဲတိုင်းပြည်နေထားရချင်းချင်းတွက်ချက်ရမှာတွေကလည်းအများကြီးပဲဆိုတော့မြန်မာနိုင်ငံကမြန်မာနိုင်ငံတွေမဟုတ်ပါဘူးဒီကိစ္စကတကဘာလို့မှာကဟလာဒီကိုဗစ်နဲ့ဘလောက်ကြာကြာနေသွားကြရမယ်ဆိုတာအခုချိန်မှာဘယ်သူမှမသိဘူးဒေါ်လာမုသိန်းပြောသွားတယ်လို့ကျွန်တော်တို့ဟလာယောဂါကာကွယ်ဆေးပေါ်လာပြီဆိုရင်လည်းနည်းနည်းစိတ်ချမ်းသာရမယ်ဒါတောင်မှပဲအဲ့ဒီကာကွယ်ဆေးကိုဘလောက်မြန်မြန်ရမှာလဲကိုယ့်နဲ့တနိုင်ငံလုံးကိုထိုးပေးနိုင်မှာလားဆိုတော့ချစဉ်းစားကြရတဲ့ပြဿနာတွေအများကြီးရှိသေးတယ်ဗျယောဂါကာကွယ်ဆေးပေါ်တယ်ဆိုရင်တော့မှနော်ကုသဆေးဆိုလည်းဒီတိုင်းပဲကျွန်တော်တို့ကဘလောက်မြန်မြန်ရမှာလဲတကဘာလို့လူနေတာဟုတ်ဒီဥစ္စာကဆိုတော့ကျွန်တော်တို့ဒီအခြေအနေအောက်မှာလာကျွန်တော်တို့လူလူအနေနဲ့ရှေ့လျှောက်ကိုဘယ်လိုနေထိုင်သွားသင့်တယ်ဆိုတဲ့အကြံပြုချက်ရှိရင်တော့ကျွန်တော်ပြောပြပါဦး။ဟုတ်
ကဲ့
ဟိုကျွန်တော်တို့ဒီခုနကဒီဆရာကြီးမြို့သိန်းပြောသူပဲ new normal ပုံစံကျွန်တော်တို့ချိန်ချက်နေထိုင်ဖို့လည်းတူတူတော့ဒါကြီးကျွန်တော်တို့ဒီကျန်းမာရေးနဲ့အားစားဝင်ဌာနကထုတ်ပြန်လာတဲ့အခြေခံပေါ့တကယ်လိုက်နာမဲ့ဒီလောက်ကိုလောက်ကမဲ့ဟာတွေဆိုကျွန်တော်တို့ဒီဘပြည်သူတွေလောက်မှလည်းအချင်းချင်းဘာဖြစ်လို့ဆိုဒီ covid 19ပေါ့ဒီ corona virus ကကျွန်တော်နောက်ဆုံးကျွန်တော်တို့ဒီသူနဲ့ဟိုရင်ပါပြီးတွားရမယ်ဆိုတဲ့အနေအထားရှိပါတယ်ဟိုဒါကြီးကဘယ်လုံးမှလည်းပပျောက်နိုင်ကြမရှိဘူးဟိုဒါကြီးကိုကျွန်တော်တို့ကဟိုခြေဖြတ်ဖို့လည်းမလိုဘူးအဲ့တော့ဒီကျွန်တော်တို့ကာဝယ်ဆေးတွေပေါ်လာရင်တော့မှဒီကာဝယ်ဆေးရဲ့ efficacy ကတော့တရားခံလို့မရှိနိုင်တဲ့ကြောင့်မလို့ခုကလည်းအားနည်းချက်တွေရှိနိုင်တယ်။အဲနောက်တစ်ခုကကျွန်တော်တို့ကဒီခုနကဆရာပြောသူကုသတဲ့ဆေးရှိခဲ့ရင်တော့မှအဲ့ရဲ့တန်ဖိုးတွေကျွန်တော်တို့ဒီဟာရောကုသပေးနိုင်မှာဆိုတဲ့ဟာပေါ့နော်။ဟိုလက်ရှိကျွန်တော်တို့ရဲ့အခြေခံဒီဟိုမကြခဏလက်ဆေးရမယ်။အဲကျွန်တော်တို့ဒီအပြင်ထွက်တိုင်း master ရမယ်ခက်ခွာခွာနေရမယ်လူစုလူပေးရှောင်ရမယ်။အဲ့ဒီအခြေခံပေါ့နော်။အဲကျွန်တော်တို့အဲ့ဒီဟာလေးကိုတော့မိဘပြည်သူတွေကတောက်လျှောက်ဂျာကိုလိုက်နာသွားပါပဲဖြစ်မဲ့နေတာရှိတယ်။ဟို new normal ပုံစံနဲ့တွားမှာပဲ။အရင်ပုံစံတော့နေလို့တော့မရဘူး။နောက်ဆုံးတစ်ပိတ်ဆိုင်ထိုင်မယ်ရှိလာမယ်။အဲနောက်ဆုံးကျွန်တော်တို့ထားပါတော့အခြားပွဲတွေပါလုပ်မယ်ဆိုရင်တော့မှဒါကျွန်တော်တော်လေးတတိထားပြီးတော့လုပ်ရမယ့်အနေအထားရှိပါတယ်။ဘာဖြစ်လို့ဆိုတော့ဒီအရကြီးလည်းပဲချိန်ကဘာမှတော့မသိနိုင်တဲ့ကြောင့်မလို့အဲခုနကကျွန်တော်တို့ဒီ new normal ပုံစံနဲ့ကဏ္ဍအသီးသီးမှာတွားနိုင်ဖို့တော့ဟိုဆရာလေးရှေ့ကပြောသူပါပဲ။ကျွန်တော်ပြည်သူတွေရောဒီရပ်ဖက်ဖွဲ့တွေရောအစိုးရနော်ခြားတက်ဆိုင်ရာ institution ရဲ့ပြည်နယ်အားလုံးကဟိုဟန်ချက်ညီညီနဲ့တွားမှာပေါ့ဗျာနော်။
ဟုတ်ကဲ့ကဲ
့အခြေခံအနည်းချက်ဝင်တော့အဲခုနကကျွန်တော်ပြောတဲ့ဒီ let's say ဖို့တို့ဒီ mask ကိုမဖြစ်မနေတက်ဖို့ social distancing နော်ခက်ခွာနေဖို့တို့အဲ့ဒါတွေကတော့ဟိုမိဘပြည်သူတွေပေါ့နော်။နောက်ပြီးတော့ဒီကိုခံအကောင်းအောင်နေဖို့တော့အဲ့ဒါလေးတို့ကျွန်တော်အခြေခံအဖြစ်ဟိုနေနဲ့တိုက်တွန်းလို့ပါတယ်။
ဟုတ်ကဲ့ရော်ရံမျိုးသိအနေနဲ့ရောခုနပြောတဲ့ new normal လူနေမှုပုံစံအစ်မှာကျွန်တော်တို့မြန်မာလူထုအနေနဲ့မြန်မာလူထုအတွက်ဘယ်လိုအကောင်းဆုံးအကြံပေးခြင်းလဲ
။ကျွန်တော်အမြင်ကတော့ကျွန်တော်ကတော့ဒီအဓိကဘာကိုဇောင်းပေးပြီးပြောချင်လဲဆိုတော့ကျွန်တော်တို့ new normal ကိုရောက်တဲ့အချိန်မှာကျွန်တော်တို့ဘာကိုပြင်ဆင်ရတော့မလဲဆိုတော့ကျွန်တော်တို့ရဲ့ကျန်းမာရေးစနစ်ကြီးတစ်ခုလုံးကိုကျွန်တော်တို့ပြင်ဆင်ဖို့လိုအပ်ပြီးဆိုလိုချင်တဲ့သဘောကကျွန်တော်တို့ဒီကာလရဲ့အလွန်မှာနော်ဒီလွှတ်တော်တွေဟာကျန်းမာရေးဘတ်ဂျက်ကိုအများကြီးတိုးမြင့်ပြီးတော့တုံးဖို့လိုလာပြီဆိုတာကိုနော်ဒီကျွန်တော်တို့ covid 19ကနေပြီးတော့ဆော့ဩလိုက်တာပဲကျန်းမာရေးဘတ်ဂျက်ကိုကျွန်တော်တို့ထိထိရောက်ရောက်နေအယုတ်အဖိတ်မရှိတဲ့လောက်ကိုနင်းအောင်ကျွန်တော်တို့တနိုင်ငံလုံးမှာတုံးပြီးတော့ကျန်းမာရေးပညာပေးမှုတွေနောက်ပြီးတော့ကျန်းမာရေးနဲ့ပတ်သက်တဲ့ကျွန်တော်တို့အဆောက်အုံတွေတည်ဆောက်တာတွေပစ္စည်းကိရိယာတွေဝယ်ယူတာတွေစေဝါးတွေဝယ်ယူတာတွေဒါတွေကိုကျွန်တော်တို့နှစ်ဆသုံးဆလောက်ကိုတိုးပြီးတော့လှုပ်လာနိုင်ဖို့လိုအပ်နေပြီလို့ကျွန်တော်ကတော့အဲ့လိုသုံးသပ်တယ်။နောက်တစ်ချက်ကတော့ဒီကျန်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ဆောင်ရွက်တဲ့နေရာမှာအရပ်ဖက်အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍပရိဒါအဖွဲ့တွေရဲ့အခန်းကဏ္ဍလူမှုရေးအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုအစိုးရဝန်ကြီးဌာနလွှတ်တော်တွေကနော်ဒီတက်ပို့ပြီးတော့အလေးထားပြီးတော့နေရာပေးပြီးတော့ပါဝင်ခွင့်တကားဖွင့်ပေးဖို့မဖြစ်နေလိုအပ်တဲ့အခြေအနေမျိုးကိုရောက်နေပြီလို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာကျော်စောဦးနဲ့ဒေါက်တာရံမျိုးသိန်းပါဝင်ဆွေးနွေးပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အားလုံးပဲနေရာတွေလည်းကင်းရှင်းကြပါစေခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဗျာဟုတ်ကဲ့ကျွန်တော်လည်းအထူးပဲကျေးဇူးတင်ပါတယ်ဆရာတို့ခင်ဗျာတို့
လူလူကြားမှာကိုဗစ် -19 ရောဂါကာကွယ်တားဆေးဆံရအသိပညာပေးလုပ်ငန်းတွေပရိုက်တာလှုပ်ဆောင်နေသူဒေါက်တာကျော်စောဦးမြန်မာအရေးလက်လာသုံးသပ်သူဒေါက်တာရံမျိုးသိန်းတို့ဆွေးနွေးကြတာပါကိုဗစ် -19 အရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုလည်းပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတိုင်းလေးလိုက်အစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်ကျော်ကျော်သိမ်းပါခင်ဗျာ
ခုဆက်လက်ပြီးတော့တင်ပြအချင်းချုပ်ကိုကြီးညာပေးပါမယ်ကျမရဲ့အဖွဲ့ WHO အနေနဲ့လာမယ့်ရက်ပေါင်း30အတွင်းတိုးတက်မှုတွေရအောင်ထိထိရောက်မလုပ်ဘူးဆိုရင်အမေရိကန်ပြည်ထောင်စုကထည့်ဝင်နေတဲ့ရာမငွေတွေကိုလက်တလောရာရည်ရပ်ဆိုင်ထားရကနေအပြေးတိုင်ဖြတ်တောက်မဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကသတိပေးလိုက်ပါတယ်။မကြာသေးခင်ကာလအတွင်း WHO ရဲ့ဆောင်ရွက်ချက်တွေဟာစိတ်မကောင်းစရာဖြစ်ကြောင်းနဲ့အမေရိကန်ကနှစ်စဉ်ရာမငွေဒေါ်လာတန်450ထောက်ပါနေပြီးတရုတ်နိုင်ငံက38တန်ပဲထည့်ဝင်နေပေမဲ့ WHO ဟာတရုတ်နိုင်ငံရဲ့ရုပ်သေးရုပ်ဖြစ်နေတဲ့အကြောင်းသမ္မတထရမ့်ကအင်ဂျီရောမှာသတင်းထောက်တွေကိုပြောဆိုလိုက်တာပါ WHO ပြောခွင့်ရသူကတော့သမ္မတထရမ့်ရဲ့စာနဲ့ပတ်သက်လို့လက်တလောတုံ့ပြန်ပြောဆိုဖို့မရှိသေးပေမဲ့နောက်ပိုင်းမှာရှင်းရှင်းလင်းလင်းဖြစ်အောင်ဖြေရှင်းမယ့်အကြောင်းဒီကနေ့ပဲသတင်းထောက်တွေကိုပြောဆိုခဲ့တာပါမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာသစ်3ဦးထပ်ပြီးတော့တွေ့ရှိခဲ့တာကြောင့်ယောဂါကူးစက်သူစုစုပေါင်း192ဦးရှိပြီလို့ကျန်းမာရေးနဲ့အာဇာဝင်ကြီးဌာနကမေလ19ရက်မနက်9နာရီချိန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မေလ18ရက်နေ့ကဓာတ်ခွေနမူနာစုစုပေါင်း569ခုကိုစစ်ဆေးခဲ့ရာကခုလို3ဦးမှာယောဂါရှိကြောင်းတွေ့ရှိခဲ့တာပါ။
ယောဂါပုတ်ကူးစက်ခံရသူတွေထက်သုံးစလုံးမလေးရှားနိုင်ငံကပြန်လာသူအမျိုးသားတွေဖြစ်ပြီးတော့အသွားလာကန်တက်ခံရသူတွေလည်းဖြစ်ပါတယ်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင်။ကျမအနောင်လာပါ။
This program has come to you from the Voice of America, Washington.